Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော့ရှင်များရှင် VOA American တန်ကနေ2023ခုနှစ်မတ်လ6ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုစီစဉ်မှုဖြစ်ကျွန်မစုမွန်ကတာဝန်ယူတင်ဆက်ပေးပါပါရှင
်ဘေးကင်းရန်ကင်းကြပါစေခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကတော့ရုရှားကြေးစားတပ်တွေမှာလက်နက်ခရမီးကြောက်တွေပြက်လက်နေပါတယ်။စိုက်ဘာရာဇဝတ်မှုကျူးလွန်တဲ့သူတွေကိုဂျာမန်ရဲတပ်ဖွဲ့ကဖြုတ်ခွင်းလိုက်ပါတယ်။တောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ပူးတွဲစေလေးကျင်ကြပါတယ်။အဲ့ဒီလိုသတင်းတွေကိုပြောပြပေးပါပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စကိုင်းတိုင်းကြာတိုင်းကျေးရွာမှာဒေသခံပြည်သူ18ဦးအစုလိုက်အပြုံလိုက်တပ်ဖြတ်ခံရတဲ့ဖြစ်စဉ်ကို NUG ဂျာကာလာမြို့သားညညရေးအစိုးရအလုပ်ခွင့်ရေးအဖွဲ့ကဒီကနေ့သတင်းစာရှင်းလင်းပွဲလုပ်ပြီးတော့နိုင်ငံတကာရာဇဝတ်မှုဆိုင်ရာအဖွဲ့အစည်းတွေနဲ့တိုင်ကြားမယ်လို့ပြောပါတယ်။အသက်ဆုံးမခဲ့ရတဲ့မိသားစုဝင်တွေဘက်ကရောတရားမျှတမှုရရည်ဘယ်လိုများတောင်းဆိုပါသလဲ
။အများကြီးကျွန်တော်တို့ပေးဆက်ခဲ့ရတာအများကြီးခံစားခဲ့ရပြီးနောက်ထပ်လည်းကျွန်တော်တို့ပြည်သူလူထုတွေကိုအဲ့လိုမျိုးဆက်ပြီးတော့မဖြစ်စေချင်ဘူးကြာ။မိသားစု၄ယောက်ပါသွားတဲ့လူတယောက်အနေနဲ့ပေါ့ကျွန်တော်တို့နောက်ထပ်မိသားစုတွေနောက်ထပ်ပြည်သူတွေမဖြစ်အောင်နိုင်ငံတကာရောဝန်ကြီးဌာနတွေရောတက်နိုင်ဆုံးကူညီပေးဖို့ကျွန်တော်တို့တောင်းဆိုချင်ပါတယ်ခင်ဗ
ျဒီသတင်းမကြခင်မှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်စကိုင်းတိုင်းခင်ဦးမြို့နယ်ရေဦးမြို့နယ်နဲ့ကံဘလူဘက်ကစီရေးအနေအထားကုမင်းကြောက်ဖြူယထာလန်စီမံကိန်းပြန်ဆဖို့တရုတ်ဘက်ကစီစဉ်နေတဲ့အကြောင်းဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုရင်ဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကျွန်မစုမွန်နဲ့ကိုခင်မောင်စိုးမင်းတို့တင်ဆက်ပေးပါမယ်ရှင်
ရုရှားကြေးစားတပ်ဖွဲ့ရဲ့အကြီးအကဲရက်ဂီနီပရီဂိုရှင်ကသူတို့တပ်ဖွဲ့အနေနဲ့ရုရှားအစိုးရကဖေဖော်ဝါရီလတုန်းကပေးထားတဲ့ဂရိအတိုင်းလက်နက်ခရမ်းမီးကြောက်တွေမရခဲ့ရင်တော့ဘာမတ်ကမြို့အနီးရှိရှေတန်းတိုက်ပွဲတွေမှာအဆုံးအရှုံးတွေရှိလာနိုင်တယ်လို့ပြောပါတယ်။ကြေးစားတပ်ဖွဲ့အကြီးအကဲပရီဂိုရှင်ဟာရုရှားကာကွယ်ရေးဦးစီးချုပ်တွေနဲ့ထိတ်တန့်ဗိုလ်ချုပ်တွေကိုပုံမှန်ဝေဖန်လေ့ရှိပါတယ်။ပြည်ခဲ့တဲ့လကဆိုရင်သူတို့တပ်ဖွဲ့တွေအပေါ်ကိုစစ်လက်နက်ပစ္စည်းတွေထောက်ပံ့မှုမရှိတဲ့အတွက်ပရီဂိုရှင်ကရုရှားကာကွယ်ရေးဝန်ကြီးဆာဂျေရှိုဂူးနဲ့တခြားအရာရှိတွေကိုပြစ်တင်ဝေဖန်လိုက်ပါတယ်။ယူကရိန်းစစ်ဘက်အရာရှိတွေနဲ့လေးလာသူတွေရဲ့အစီရင်ခံချက်အရလဲဘားမောက်မြို့တောင်ဘက်ဘူဟာဒဲမြို့ကရုရှားတပ်မဟာတင်ငါငါကအရာရှိတွေကလည်းသူတို့တပ်ဖွဲ့တွေအကြအဆုံးများနေတဲ့အတွက်ဆက်ပြီးတိုက်ခိုက်ဖို့အတွက်ညှင်းဆန်နေတယ်လို့ဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲရုရှားတပ်ဖွဲ့တွေယူကရိန်းနိုင်ငံအရှေ့ပိုင်းဘားပေါက်မြို့ကိုသိမ်းပိုက်ရင်တောင်မှစစ်ပွဲအတွေ့ပြက်ပြက်သားသားအပြောင်းလဲဖြစ်နိုင်မှာမဟုတ်ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကတနင်္လာနေ့ကပြောလိုက်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာအရေးပါတဲ့လွတ်လပ်စွာမဲပေးမှုဆိုင်ရာလှုပ်ရှားမှုတစ်ခုဖြစ်တဲ့ Bloody Sunday သွေးစွန်းတနင်္ဂနွေလှုပ်ရှားမှုမှာပါဝင်ခဲ့တဲ့သူတွေကိုဂုဏ်ပြုတဲ့အနေနဲ့သမ္မတဂျိုးဘိုင်ဒန်အလာဘာမာပြည်နယ်ဆယ်မာမြို့ကိုတွားရောက်ခဲ့ပါတယ်ဒီအမေရိကန်ပြည်ထောင်စုကမဲပေးခွင့်မှာလူတိုင်းတန်းတူအခွင့်အရေးမရှိဘဲနဲ့လူမျိုးရေးခွဲခြားပြီးတော့မှမဲပေးရရှိမဲ့စနစ်ကိုပယ်ဖျက်ပြီး voting rights အသက်ပြည့်သူနိုင်ငံသားတိုင်းမဲပေးခွင့်ရှိတဲ့သမိုင်းဝင်ဥပဒေကို1965နှစ်ကုန်ပိုင်းမှာချမှတ်နိုင်ခဲ့တာဖြစ်ပါတယ
် Selma is a reckoning the right to vote the right to vote to have your vote counted is a threshold of democracy and libertyWith it, anything's possible.
အလာဘားမားပြည်နယ်မှာရောက်ရှိနေတဲ့အမေရိကန်သမ္မတဒီဂျိုးဘိုင်ဒန်ကနေပြီးတော့ဆယ်မာဟာမဲပေးခွင့်မှုအတိမတ်ပြုခံရအောင်လုပ်ပေးခဲ့ပါတယ်။ဒီမိုကရေစီလွတ်လပ်မှုရဖို့မဲဆန္ဒထက်နိုင်ခွင့်ရအောင်လုပ်ပေးခဲ့တာဖြစ်ပါတယ်။ဒီအခွင့်အရေးမရှိရင်ဘာမှလုပ်လို့မရပါဘူးလို့သမ္မတဂျိုးဘိုင်ဒန်ကမိကွန်းပြောဆိုသွားတာဖြစ်ပါတယ်ရှင်
။ကုမ္ပဏီကြီးတွေနဲ့အဖွဲ့အစည်းကြီးတွေကိုနှစ်ပေါင်းများစွာအင်တာနက်ကနေချိန်းချောင်းငွေညှစ်ပြီးယူရိုငွေတန်းနဲ့ချီတောင်းယူခဲ့တဲ့နိုင်ငံတကာစိုက်ဘာရာဇဝတ်မှုကျူးလွန်တဲ့ဂိုင်းတကိုင်းကိုဖြိုခွင်းလိုက်ကြောင်းဂျာမန်ရဲတပ်ဖွဲ့ကတနင်္လာနေ့ကပြောပါတယ်။အမေရိကန်စုံစမ်းစစ်ဆေးရေးဘျူရို FBI နဲ့ယူကရိန်းအာဏာပိုင်တွေဟာဥရောပရဲတပ်ဖွဲ့ Europol အပါအဝင်တခြားမိတ်ဖက်အဖွဲ့အစည်းတွေနဲ့အတူပူးပေါင်းပြီးအနည်းဆုံး2010ခုနှစ်လောက်ကတည်းကအသွင်အမျိုးမျိုးနဲ့စိုက်ဘာရာဇဝတ်မှုကျူးလွန်ခဲ့ကြတဲ့အဖွဲ့အစည်းနဲ့ဆက်ဆက်သူလူ11ဦးကိုစုံစမ်းဖော်ထုတ်နိုင်ခဲ့ကြောင်းဒူဆဲဒော့ရဲတပ်ဖွဲ့ကတနင်္လာနေ့ကပြောပါတယ်။ထိတ ထင်ရှားတဲ့စိုက်ဖာတိုက်ခိုက်မှုတွေထဲမှာ2020ခုနှစ်ကဒူဆယ်ဒော့ဖ်တက္ကသိုလ်ဆေးရုံကွန်ပျူတာတွေမှာ drop ping မှာခေါ် internet ကနေငွေညှစ်တုံးနဲ့ ransomware တခုတိုက်ခိုက်မှုမှာလည်းပါဝင်ပါတယ်။ဒါကြောင့်ကွန်ပျူတာစနစ်တွေတိုက်ခိုက်ခံရပြီးအရေးပေါ်ဆေးကုသမှုခံဖို့လိုအပ်တဲ့အမျိုးသမီးတဦးကိုနောက်ဆေးရုံတစ်ခုကိုပို့ဆောင်ပေးတဲ့အချိန်မှာသေဆုံးခဲ့ပါတယ်ခင်ဗျာ။
ကဘာဥရိယာတိပြောင်းလဲမှုတိုက်ဖြတ်ရေးမှာအထူးလိုအပ်နေတဲ့ဖန်လုံအင်ဓာတ်ငွေလျှော့ချရေးထူးခြားတဲ့ခြေလှမ်းတစ်တင်နဲ့လှုပ်ဆောင်နေပါတယ်လို့ကုလသမဂ္ဂကတနင်္လာနေ့ကကြေညာခဲ့ပါတယ်ဖန်လုံအင်ဓာတ်ငွေစောင့်ကြည့်ရေးစီစဉ်တစ်တရက်ကိုချမှတ်နိုင်ခဲ့ပြီးတော့ကဘာကြီးကိုပူနွေးစေတဲ့ပတ်ဝန်းကျင်ညှဉ်းနှွမ်းမှုကိုပို့ပြီးတော့မှတေချာတိုင်းတာစောင့်ကြည့်ဖို့ရည်ရွယ်ပါတယ်ဒီစီစဉ်ကိုအကောင့်ထဲပေါ်ရမှာအာကာသတဲကစောင့်ကြည့်မှုနောက်မြေပြင်ကစောင့်ကြည့်မှုစနစ်တွေနဲ့ဖန်လုံအိမ်ဓာတ်ငွေတွေထွက်လာရင်ဘယ်ကိုရောက်တယ်လဲဆိုတာကိုရှင်းရှင်းလင်းလင်းသိရအောင်လို့ရှာဖွေမှာဖြစ်ပါတယ်။ကမ္ဘာလေထုမှာအပြောင်းလဲတွေဘယ်လိုဖြစ်တယ်လဲဆိုတာကိုပို့ပြီးတော့မှမြန်မြန်နဲ့တည်တည်ချာချာသိရမှာပါ။ကမ္ဘာမှာဖန်လုံအိမ်ဓာတ်ငွေ၃မျိုးတည်းကကာဗွန်နိုင်အောက်ဆိုက်ထုတ်လုပ်မှုကတော့ကမ္ဘာကြီးပူနွေးစေတဲ့အရာတွေက66ရာခိုင်နှုန်းဖြစ်ပါတယ်ရှင်။
ယူရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1180ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ယူရီအမေရိကန်အတန်းကတနင်္လာညပိုင်းသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်စစ်တွင်ဂျပန်ရဲ့အတင်းအဓမ္မခိုင်းစေခံရတဲ့တောင်ကိုရီးယားလုံသားတွေအတွက်ကိုရီးယားအစိုးရရဲ့ဖောင်ဒေးရှင်းကတဆင့်ရောချေးပေးဖို့အစီအစဉ်ကိုတောင်ကိုရီးယားနိုင်ငံကတင်းလာနေမှာကြေညာပါဗါတယ်။1950-1945ခုနှစ်ကိုရီးယားကျွန်းဆွယ်မှာဂျပန်တို့35နှစ်ကြာသိမ်းပိုက်ထားတဲ့ကာလအတွင်းရက်ဆက်ကြမ်းကြုတ်တဲ့အုပ်ချုပ်ရေးကြောင့်တောင်ကိုရီးယားနဲ့ဂျပန်အကြားဆက်ဆံရေးကာလရှာကြာရှည်တင်းမာလာခဲ့ပါဗါတယ်။ကိုလိုနီခေတ်ကာလကိုရီးယားနိုင်ငံသား 9,800 လောက်ကိုဂျပန်ကအတင်းအဓမ္မခိုင်းစေခဲ့တယ်လို့ကိုရီးယားနိုင်ငံကအချက်အလက်တွေနဲ့ဖော်ပြပါတယ်။ဒီလိုအတင်းအဓမ္မခိုင်းစေခံခဲ့ရတဲ့ကိုရီးယားနိုင်ငံသားတွေအတွက်တောင်းပန်ဖို့နဲ့ရော်ကြေးပေးဖို့အစီအစဉ်တွေကိုညှိနှိုင်းပေမဲ့သဘောတူညီချက်မရရှိဘဲဖြစ်နေပါတယ်။အခုနောက်ပိုင်းမှာမြောက်ကိုရီးယားကနျူကလ িয়ার လက်နက်စမ်းသပ်မှုတွေဇက်တိုက်လှုပ်လာလို့တံပြန်တဲ့အနေနဲ့အာရှအင်အားကြီးနိုင်ငံတွေအကြဆက်ဆံရေးတိုးမြင့်ဖို့ပါရည်ရွယ်ပြီးတော့အခုလိုရော်ကြေးပေးမဲ့အစီအစဉ်ကိုတောင်ကိုရီးယားအစိုးရကကြားဝင်လှုပ်ဆောင်တာပါခင်ဗျာ
။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်တွေနဲ့ချိန်ချောက်မှုကိုတံပြန်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားတပ်ဖွဲ့ဝင်တွေဟာမတ်လ6ရက်နေ့တနင်္လာနေ့ကစီရေးလေ့ကျင့်မှုတွေပူးတွဲပြုလုပ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဒီစီရေးလေ့ကျင့်မှုမှာတော့အမေရိကန် B-52 ဘုံးကျဲလေယာဉ်တစ်စင်းနဲ့ပါဝင်ပါတယ်။တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကနေထုတ်ပြန်တဲ့ဗီဒီယိုထဲမှာတော့အဲ့ဒီ B-52 ဘုံးကျဲလေယာဉ်ကတောင်ကိုရီးယားတိုက်လေယာဉ်နဲ့အတူအုပ်ဖွဲ့ဖြန့်တန်းနေတာကိုတွေ့ရပါတယ်။ဒီဘုံးကျဲလေယာဉ်ဟာနျူကလ িয়ার လက်နက်တင်ဆောင်ပြန်တန်းနိုင်တဲ့လေယာဉ်ဖြစ်ပါတယ်။ဒီလနောက်ပိုင်းမှာတော့ကန်တက်ရေယာဉ်တွေပါပါဝင်တဲ့ပူတွဲစီရေးလေ့ကျင့်မှုပြုလုပ်ဖို့ရှိပါတယ်။မြောက်ကိုရီးယားကတော့ဒီလိုမျိုးအမေရိကန်နဲ့တောင်ကိုရီးယားတို့ပူတွဲစီရေးလေ့ကျင့်နေတာဟာကျူးကျော်မှုရဲ့ရှေ့ပြေးဖြစ်တဲ့ဆိုပြီးစီရေးလေ့ကျင့်မှုတွေမလုပ်ဖို့အမြဲတမ်းကန့်ကွက်လေ့ရှိပါတယ်ရှင်
။ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာရဲတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ truck ကားတစ်စီးကိုအသေးခံဘုံးခွဲတိုက်ခိုက်မှုဖြစ်ပွားခဲ့ရာအနည်းဆုံးရဲ9ဦးသေဆုံးပြီး13ဦးဒဏ်ရာရရှိသွားတယ်လို့သက်ဆိုင်ရာအရာရှိတွေကတင်းလာနေကပြောပါတယ်။ပါကစ္စတန်နိုင်ငံဘလူးချီစတန်ပြည်နယ် CB မြို့မှာမနက်စောစောပိုင်းဖြစ်ပွားတဲ့အဲ့ဒီတိုက်ခိုက်မှုကိုဘယ်အဖွဲ့ကမှသူတို့လက်ချက်ဖြစ်တယ်ဆိုတာမကြေညာသေးပါဘူးပြည်နယ်မြို့တော်ကွီတာမြို့ကိုဥတီမောင်းလာတဲ့အဲ့ဒီရဲတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ကားကိုမော်တော်ဆိုင်ကယ်စီးနင်းလာသူတဦးကအသေးခံပြီးဘုံးပေါက်ခွဲခဲ့တာလို့ခရိုင်ရဲတပ်ဖွဲ့အကြီးအကဲမမွတ်နော်တန်စိန်းကသတင်းသမားတွေကိုပြောပါတယ်ဒဏ်ရာသူတွေကိုအနည်းဆုံးဆေးရုံကိုတည်ဆောင်သွားပြီးအခြေအနေဟာစိုးရိမ်ရတဲ့အတွက်သေးဆုံးသူတွေတိုးလာနိုင်သေးတယ်လို့ဆိုပါတယ်။တဘာဝတန်ရာဇာတပေါ်များကျွယ်ဝတဲ့ဘလူးချီစတန်ပြည်နယ်မှာပါကစ္စတန်နိုင်ငံကနေခွဲထွက်ရေးလက်နက်ကင်လှုပ်ရှားမှုတွေကာလကြာရှည်ကလေးကတည်းကရှိပါတယ်ခင်ဗျာ
။ဂျပန်နိုင်ငံတိုကျိုမြို့တော်မှာတော့ဂျပန်နိုင်ငံသားရေးဝန်ကြီးယိုရှိမာဆာ ဟာရာရှိနဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရနိုမာဆူဒီတို့တနင်္လာနေ့ကတွေ့ဆုံပြီးတော့နှစ်နိုင်ငံကြားနီးကပ်တဲ့ဆက်ဆံရေးကိုခိုင်ခိုင်မာမာပြောကြားလိုက်ပါတယ်။ဒီနေ့မှာအင်ဒိုနီးရှားနိုင်ငံဟာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်သလိုဂျပန်နိုင်ငံဟာလည်း G7 ဆက်မှုထိပ်သီး9နိုင်ငံရဲ့အလှည့်ကျဥက္ကဋ္ဌဖြစ်ပါတယ်။ဒီလိုသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုတော့ဂျပန်ရောအင်ဒိုနီးရှားရောကဒီနေ့အတွင်းအရှင်ဖြစ်လက်ခံကျင်းပနိုင်ရေးအရှိန်ဟုန်မြင့်ပြီးတော့နှစ်နိုင်ငံကြားမှာမဟာဗျူဟာအရမိတ်ဖက်ဆက်ဆံရေးပေါ်ပြီးတော့မှကောင်းမွန်လာမယ်လို့မျှော်လင့်နေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောပါရယ်။ဒါ့အပြင်ဂျပန်နိုင်ငံသားရေးဝန်ကြီးကလည်းနှစ်နိုင်ငံကြားမိတ်ဖက်ဆက်ဆံရေးအားကောင်းစေဖို့အတွက်နိုင်ငံတကာကိစ္စရပ်တွေနဲ့ဒေသရင်းဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့လိုတယ်လို့ပြောပါရယ်။နိုင်ငံတကာရေးရာတွေရှုပ်ထွေးနေတဲ့အခြေအနေမှာတော့ဒီနှစ်မှာပို့ပြီးတော့အဆင်ပြေနိုင်မှုအထူးသဖြင့်ကတော့ဒီနှစ်နောက်ပိုင်းမှာမိမိတို့ဂျပန်နဲ့အာဆီယံကြားလာမယ့်ထိပ်သီးဆွေးနွေးပွဲတွေပြုလုပ်မှာဖြစ်တယ်လို့ပြောဆိုထားပါရယ်ရှင်။တနင်္လာညရဲ့ထိတ်တဲရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကျမစုမောင်ကတင်ဆက်ပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့စကိုင်းတိုင်းတာတိုင်းကျေးရွာဘက်ကဖြစ်စဉ်နဲ့ပတ်သက်တဲ့သတင်းကိုတင်ပြပေးမှာပါ။စကိုင်းတိုင်းစကိုင်းမြို့နယ်တာတိုင်းကျေးရွာမှာမတ်လအစောပိုင်းတုန်းကဒေသခံပြည်သူ18ဦးအစုလိုက်အပြုံလိုက်တပ်ဖြတ်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအလုခွေဝန်ကြီးဌာနကဦးဆောင်ပြီးတော့သတင်းစာရှင်းလင်းပွဲကျင်းပပါရယ်။တပ်ဖြတ်ခံရသူတွေဟာကိုလက်အင်္ကာတွေဖြတ်တောက်ခံထားရတယ်လို့အမျိုးသမီးတွေကလည်းမတရားပြုကျင့်ခံရပြီးမှအသက်ခံထားရတဲ့အကြောင်းတင်ဆုံးသွားသူတွေရဲ့အမိသားစုဝင်တွေကပြောဆိုထားပါရယ်။သတင်းပေးပို့ချက်အပြည့်အစုံကိုတော့ကိုစော်ဝင်းလှိုင်ကပြောပြပေးမှာပါရှင်
။စကိုင်းတိုင်းစကိုင်းမြို့နယ်တာတိုင်ကျေးရွာမှာမလ၁ရက်နဲ့၂ရက်နေတုန်းကဖြစ်သွားခဲ့တဲ့ဒေသခံ18ဦးအစုလိုက်အပြုံလိုက်တပ်ဖြတ်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီး NUG အမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနကဒီကနေ့မလ6ရက်နေ့မှာတင်းနေသာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။အဲ့ဒီတင်းနေသာရှင်းလင်းပွဲမှာဒေသခံတွေနဲ့တပ်ဖြတ်ခံလိုက်ရတဲ့မိသားစုဝင်တွေကိုယ်တိုင်ကလည်းအခြေအနေတွေကိုပါဝင်ပြောပြခဲ့ကြပါတယ်။စကိုင်းတိုင်းမြင်းမှုမြို့နယ်ညောင်ရင်ကျေးရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်မ69ဟာမလ၁ရက်နေ့မနေ့ပိုင်းတုန်းကညောင်ရင်ကနေတဆင့်တာတိုင်ကျေးရွာစီဝင်ရောက်စီးနှင်းခဲ့ပြီးဒေသခံတချို့ကိုဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရွာထဲဝင်တဲ့အချိန်တုန်းက PDF တပ်ဖွဲ့တွေလို့ပြောဆိုခဲ့ပြီးတော့ရွာမှာနေထိုင်သူ80ကျော်ကိုဖုံးကြီးကျောင်းထဲမှာပိတ်လောင်ခဲ့တယ်လို့နောက်တနေ့မနေ့မှာတာတိုင်ရွာက15ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ပြောပါတယ်။ရွာထဲဝင်လာချိန်မှာတော်လိုင်းရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်တာရှိခဲ့ပြီး PDF ခေါင်းဆောင်ရဲဘော်မိုက်ကယ်ခေါ်ကိုကျော်စောကိုလည်းတပ်ဖြတ်ခဲ့တယ်လို့ဒေသခံတဦးကပြောပါတယ်
။ရွာလူရွာသားတွေနဲ့ဒီတွန်လိုင်းရဲဘော်တွေနဲ့အကုန်လုံးရွာထဲဝင်ရှင်းလင်းကြတဲ့အချိန်မှာအဲ့ဒီအချိန်မှာကိုမိုက်ကယ်ရဲ့အလောင်းရွာရဲ့အနောက်ဘက်တုတ်တန်ရဲ့တောင်ဘက်မှာကျွန်တော်တို့ဒါတွေ့ရတာပဲဗျ။ဟုတ်ခြေချောင်းတွေလက်တွေဖြတ်ခေါင်းတွေဖြတ်ပြီးတော့ပက်ပက်ဆက်ဆက်တတ်ထားတာပေါ့။ကိုမိုက်ကယ်ရှိမရောက်ခင်မှာကျွန်တော်ဖုန်းကြောင်းထဲသွားတဲ့ခါမှာပြည်သူတွေကတော့ကြောက်လန့်ပြီးတော့တော်တော်လေးကိုစိတ်ဝင်စားခံစားတဲ့ပုံစံမျိုးတွေပေါ့။ဖုန်းကြီးသုံးပါလေအထက်မှာထည့်ထားတယ်ဒီလူပြည်သားတွေက80ကျော် 80 မိပါပေါ့ဒါလောင်ထားခဲ့တယ်ပေါ့ရွာထဲနေမျိုးရှင်းနေလို့တဲ့အချိန်မှာအဲအစောကကိုမိုက်ကအလောင်းတွေ့တယ်မြင်းမှုမြို့နယ်ဘက်ကမူးချောင်းချပြီးအညောင်ရင်ဘက်တရချံဘက်ကိုတွားကြည့်တော့ပထမ9လောင်းတွေ့ပါပဲအဲ့ဒါကိုတဲပြီးတော့ကျွန်တော်တို့ရွာဒလိရမိတကြိုဖို့လုံးကြတယ်ပေါ့ဗျာအဲ့ဒီအချိန်မှာပဲပြင်းကြတာကအလောင်းတွေထပ်တွေ့တယ်ဆိုတော့ကျွန်တော်တို့အဲ့ဒီပထမတွေ့တဲ့9လောင်းရယ်နောက်ထပ်တွေ့တဲ့9လောင်းရယ်အဲ့ဒီဟာကို2ရက်နေမှာပဲကျွန်တော်တို့ဒီဒေတာကန်အဖွဲ့လေးတွေရောသူတို့ပါသူတို့ PDF ခေါ်လာပါကပါခေါ်လာသူတို့အဖွဲ့တွေပေါ့ဗျာအဲ့ဒီအဖွဲ့တွေအကုန်လုံးကလည်းဝိုင်းပြီးတော့ဒါကိုဆောင်းရှောက်ကြမိတကြိုလုတ်ပေးကြပေါ့အကုန်လုံးလုတ်ပေးကြပါတယ်ဟုတ
်စစ်ကောင်စီတပ်ဖွဲ့တွေရွာထဲကပြန်ထွက်သွားချိန်ကယ်ဆယ်ရေးလုပ်ငန်းမှာပါဝင်ခဲ့တဲ့တာတိုင်ရွာကန်တို့ပြောဆိုသွားတာဖြစ်ပါတယ်တည်ဆုံသူတွေဟာတနတ်နဲ့အပြစ်ခံရပြီးဥကောင်းနေလဲထုရိုက်ခံထားရလို့ပင်ရှုံနေတဲ့အနေအထားကိုတွေ့ရတယ်လို့ပြောပါတယ်မလ3ရက်နေ့မှာလဲအသက်ခံထားရတဲ့အလောင်းနှလောင်းထပ်တွေ့တယ်လို့ပြောပါတယ်။တပ်ဖြတ်ခံရတဲ့အထက်မှာမိသားစုဝင်၄ဦးပါဝင်သွားသူကတော့သူ့လိုအဖြစ်မျိုးနောက်ထပ်ဘယ်သူမှမကြုံရအောင် NUG အမျိုးသားညီညွတ်ရေးအစိုးရနဲ့နိုင်ငံတကာကပါကူညီပေးကြဖို့တောင်းဆိုထားပါတယ်
။အများကြီးကျွန်တော်တို့ပေးဆက်ခဲ့ရတာအများကြီးခံစားခဲ့ရပြီးနောက်ထပ်လည်းကျွန်တော်တို့ပြည်သူလူထုကိုအဲ့လိုမျိုးထပ်ပြီးတော့မဖြစ်စေချင်ဘူးခင်ဗျ။ကျွန်တော်အနေနဲ့မိသားစု၄ယောက်ပါသွားတဲ့လူတယောက်အနေနဲ့ပေါ့ကျွန်တော်ဆိုချင်တာကျွန်တော်လူနောက်ထပ်မိသားစုတွေနောက်ထပ်ပြည်သူတွေမဖြစ်အောင်တက်နိုင်ဆုံးနိုင်ငံတကာရောဝန်ကြီးဌာနတွေရောတက်နိုင်ဆုံးကူညီပေးဖို့ကကျွန်တော်နေတောင်းဆိုချင်ပါတယ်ခင်ဗျ
တာတိုင်းကျေးရွာကလူနေအိမ်ကြီး60ဝန်းကျင်လဲမိရှုခံလိုက်ရတယ်လို့ပြောပါတယ်
ยานี้วันจันทร์มาสิเดจีวารีเลยยารีมาไม่เนี่ยจ้าลูกทัพยี่เนี่ยจ้าเลยเชนี่สิเดลูกแต่ขันเลยอะไรเทมาป่าวเนี่ยจันทร์ตุมิดาสุวันตุกาเลยเปียวบาร์เลยคุณเลดล้อมาจันทร์รู้ยานี้เยจีนี่ละยานี้ลูกอันนี้ละก็ยูริอาเลเจ้าแลนี่บาร์เลยลงยมุ่งมิชิวสูบีโอเดี๋ยวเราจะเดี๋ยวช่วยผู้พิการมูลีลงนี่บาร์เลยอะไรกูกูนี่แบมบูเบดิจินเนี่ยเปียดเช็กกะตุรุมิชิลูกเชนยาอี้อะเปียลเอาเมอันนี้ท้ายเช่นนี่ลูก แต่มาเดี๋ยวมีสูตรอะไรดูดีอะไรเดี๋ยวจะเราเลยดูรูมันสั่งสัวเล่าตัวอะไรเปล่าจันทร์เอาเบี้ยเจนนากาจันทร์เอามาพิชิตจันทร์เอากูตัดตัวอะไรตัวมาพิชิตดูตัดตัวอะไรจันทร์เล็กขันดูรูเล่าตัวอะไรกันรูมันสั่งเล่าอย่างดีพี่เด้อเหม่งเกลือรูเล่ตัดตัวเรามาดูรูมันเร่งเจ็บมาตัดตัวอะไรปงนั่นนี่พี่รู้จันทร์เอาไปดูเลยตัดตัวเราอยู่ด้านนั้นตัดตัวมุกดูรูเอ๋ปงนั่นนี่กูจันทร์เอาควายไล่เด็กขาจ้ารูรูกูเชื่อในพี่รูมาพี่รูน้
တနော်တို့ရွာဆိုလို့ရှိရင်ပိုးတောင်ဆိုးပါသေးတယ်ဗျာတန်းနိုင်တဲ့ဘက်ကကူညီဝိုင်းဝန်းပေးကြပါလို့မေတ္တာရက်ခံနေပါတယ်တာတိုင်ကြီးရဟာအေယာဝတီမြင့်နဲ့မူမြင့်တို့ဆုံတဲ့နေရာမှာရှိပြီးအင်ဂျီ86လုံးရှိတဲ့ရွာတရွာဖြစ်ပါတယ်အခုဖြစ်စဉ်မှာတာတိုင်ရွာကအမျိုးသားဆက်လက်ဦးနဲ့အမျိုးသမီး3ဦးတပ်ဖြတ်ခံလိုက်ရတာလို့ဒေသခံတွေကပြောပါတယ်အန်ယူဂျီလူခွင့်ရေးဆိုင်ရာဝ ပို့တန်ကြားထားတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။တာတိုင်ဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကအခုအချိန်အထိတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။လူစုလိုက်အပြုံလိုက်အသက်ဖြတ်ခံခဲ့ရတဲ့စကိုင်းတိုင်းတာတိုင်ကျေးရွာကဖြစ်စဉ်ကြောင်းကိုယ်စုံဝင်းလိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စကိုင်းတိုင်းခင်ဦးနဲ့ရေဦးဘက်ကစစ်တပ်နယ်မြေရှင်းလင်းရေးလုပ်နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်စကိုင်းတိုင်းခင်ဦးမြို့နယ်နဲ့ရေဦးမြို့နယ်မှာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေပြီးတော့အသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေလည်းတည်ဆုံခဲ့ပါတယ်။နေမြေရှင်းလင်းတာကြောင့်ခင်ဦးမြို့နယ်တွေကကြေးရွာရှိရွာကဒေသခံပြည်သူအများအပြားဟာဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။ခင်ဦးမြို့နယ်နဲ့ရေဦးမြို့နယ်တွေကအခြေအနေသတင်းပေးပို့ထားတာကိုတော့မတ်မြတစင်အောင်ကပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းခင်ဦးမြို့နယ်နဲ့ရေဦးမြို့နယ်အဆက်ကမုံလှကြေးရွာကိုမတ်လ6ရက်နေ့ပိုင်းမှာစစ်တပ်ကနေမင်းရှင်းလင်းရေးတွေလုပ်နေပြီးနေမင်းရှင်းလင်းရေးအတွင်းပြစ်ခတ်တာတွေပြုလုပ်ခဲ့တာကြောင့်အသက်မပြည့်သေးတဲ့ကလေးငယ်တူကြီးစံထိမှန်တေဆုံးခဲ့ပါတယ်စစ်တပ်ကကြေးရွာတွေဝင်ရောက်လာတဲ့အတွက်စစ်ဘေးရှောင်ရင်စစ်တပ်ကပြစ်ခတ်တဲ့ကြီးစံထိမှန်ပြီးကလေးငယ်တူတေဆုံးခဲ့တာလို့မုံလှကြေးရွာသားတူကအခုလိုပြောပြပါတယ်
အောင်သာရမှာဝင်တော့အောင်သာရဘက်ကနေပြီးတော့စစ်ကြောင်းကဒီဘက်ကိုထိုးမယ်လို့တင်ရလို့မို့အာမုံလိုက်ရဲ့အရှိတကအဲဒီတချက်မှာထွက်ရှောင်းနေတဲ့အချိန်မှာအခုလိုဖြစ်သွားတာကြည့်အဲဒီဟိုအဲဒီဆက်ရှောင်းဒီဘက်ကိုထိုးသွားတဲ့အချိန်မှာသူတို့ပြည့်ဝင်ဝင်လာနေပြီးကလေးတယောက်ဥကောင်းပါပြီးတော့ကလေးချုံချုံသွားပြီး
တေဆုံးသွားတဲ့ကလေးငယ်ဟာခရီးယံဘာသာဝင်ဖြစ်ပြီးမုံလှကြီးရွာဟာရန်ကုန်ကက်သလစ်ဂိုင်းချုပ်ဆရာတော်ကာဒီနယ်ချားစ်ဘူရဲ့မွေးရမည်လည်းဖြစ်ပါတယ်မတ်လ9ရက်မနေ့တုန်းကလေအလဲရှူကြီးရွာကကလေးငယ်တူဟာမပေါက်ကွဲသေးတဲ့ဘုံသီးကိုယူဆောင်လာတာကနေပေါက်ကွဲပြီးတော့တိတ်ဆုံးခဲ့ပါတယ်။မုံလှကြီးရွာကို2022ခုနှစ်ဇူလိုင်18ရက်စစ်တပ်ကလေကြောင်းကနေရဟတ်ယာဉ်တွေနဲ့ပစ်ခတ်ခဲ့ပါတယ်။ဒုတိယအကြိမ်အနေနဲ့နိုဝင်ဘာ23ရက်မှာဝင်းဟင်ကောမြေပြင်မှာပစ်ခတ်တာတွေပြုလုပ်ပြီးတော့ကြီးရွာကနေအိမ်တွေကိုမီးရှို့ခဲ့တဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်6ဦးသေဆုံးခဲ့တယ်လို့အဖွားအုပ်တူနဲ့အသက်မပြည့်သေးတဲ့ကလေးငယ်တူသေဆုံးခဲ့ရပါတယ်။အခုလိုခင်ဦးမြို့နယ်တဲကိုစစ်တပ်ကနေမြင်ရှင်းလင်းနေတဲ့အတွက်မုံလှကြီးရွာအပါအဝင်အနီးပတ်ဝန်းကျင်ကကြီးရွာတော်တော်များများကတင်းရှောင်နေရတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတူကအခုလိုပြောပါတယ်
။ခုအကြောမုံလှတာဝိတိကလုံးငယုံကြီးရှရောရှမင်းတွေတရကုန်းလည်းပဲတော့အရီသားရဲ့အရှိရောပေါ့အားလုံးပေါင်း9000တောင်းထိရှိသွားမယ်နဲ့တူတယ်နော်ဒီတော့အနီနာဝန်းကျင်ကကြွားတဲ့တိတ်လှမ်းမွေးတော့လေ
အခုခင်ဦးမြို့နယ်ထဲမှာနေမင်းရှင်းလင်းရေးလုပ်နေတဲ့စစ်တပ်ဟာခင်ဦးမြို့နယ်ထဲကိုမဝင်ရောက်ခင်ရေဦးမြို့နယ်ထဲမှာနေမင်းရှင်းလင်းရေးလုပ်ခဲ့ပါတယ်ရေဦးမြို့ဘော်ကနေမတ်လ4ရက်မနေ့အာယုံတက်ချိန်မှာမျိုးနဲ့6မိုင်လောက်ဝေးတဲ့ဖလန်ခုံကျေးရွာကိုဝင်ရောက်လာခဲ့ပြီးတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့ပါတယ်။ဒီအခြေအနေတွေကိုသိရှိတဲ့ရေဦးဒေသခံတူကအခုလိုပြောပါတယ
်။မနေ့ကို3နာရီကျော်လောက်ကတည်းကဒီလိုဒီစကားစတွေကစိတ်ကောင်းစီတဲ့တွေကကျွန်တော်တို့ကျော်တဲ့ကိုရောက်နေရလို့ဒီရတယ်ပေါ့။9နာရီကျော်တော့မှဒီလိုအဲ့ဖလန်ခုံကျေးရွာထဲမှာအခြေပြုထားတဲ့ တာရင်ကြောင်းမှာအခြေပြုထားတယ်ကျွန်တော်တို့ဟိုအဖွဲ့တွေပေါ့အဖွဲ့တွေကိုဝင်စီးတယ်ပေါ့အဲဒီတာရင်ကြောင်းနဲ့ကိုစော်ဒီနဲ့ကြည့်တယ်အဲဒီပြပြနဲ့တကားတွေကိုဆွဲဝင်ဆွန့်ပြပြအဲ့မှာတန်းပြီးတော့ဟိုစပစ်ခတ်တော့ပါပဲသူကရဲဘော်နဲ့ကြီးရွာလုံးညူကြီးနဲ့ပေါင်းထားရင်ကျွန်တော်တို့ဟိုကဟွာတော့ရှိမရ18ယောက်လောက်တော့ရှိမယ်ဟုတ်18ယောက်ကိုသူတို့အဲ့မှာဝင်ပြတော့ဂျန်နဲ့12ယောက်လောက်ကတော့ကြီးရအောင်ထွက်နိုင်တယ်ပေါ့ဟုတ်ကဲ့9ယောက်ကတော့အဲ့မှာတင်တကားလေးကြာသွားတယ်ပေါ့ဟုတ
်လက်ရှိအချိန်မှာစစ်တပ်ကသခိုင်းတိုင်းတွေကဆေးဥချွေကြီးညညာထားတဲ့မြို့နယ်တွေမှာအရင်ကထက်နေနေရှင်းလင်းရေးတွေပို့ပြီးတော့လှုပ်ဆောင်လာနေပြီးတော့တိုက်ပွဲတွေလည်းပုံမများပြားလာတယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့ PDF တွေအပါအဝင်ဒေသခံတွေတေဆုံးတာတွေလည်းရှိလာနေပါရဲ့ရှင
်သခိုင်းတိုင်းခင်ဦးနဲ့ရေဦးဘက်ကအခြေအနေကိုမမြတဇင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကမ်းဘလူးဘက်မှာစစ်တပ်ဘက်ကစစ်ဆင်ရေးလုပ်နေတဲ့အကြောင်းကိုတဆက်တည်းတင်ပြပေးကြပါရစေ။စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာလွန်ခဲ့တဲ့3လလောက်ကနေစပြီးတော့စစ်စင်ရေးတွေဇက်တိုက်ပြုတ်လုနေတဲ့ကမ်းဘလူးမြို့နယ်မှာပြီးခဲ့တဲ့ရက်ပိုင်းတုန်းကတော့နှစ်ရက်ဇက်တိုက်ကြေးရွာတွေကိုမီးရှို့ပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်နေလို့နေအိမ်တွေမီးလောင်ပျက်စီးပြီးဒေသခံပြည်သူတွေလည်းထွက်ပြေးတိမ်းရှောင်နေကြရပါတယ်။တခြားဖြစ်ရပ်တစ်ခုမှာတော့ပြည်သူ့ကာကွယ်ရေးတပ်တွေကစစ်ကောင်စီတပ်တွေတက်ဆွဲထားတဲ့နေရာကိုတိုက်ခိုက်လို့စစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေပြန်ပြီးတော့လုပ်ခဲ့ပါတယ်။အပြည့်အစုံသတင်းပေးပို့ထားတာကိုကိုဝင်းခံမောင်ကတင်ပြပေးပါမယ်ရှင်။
မြန်မာစစ်တပ်ကမတ်လ4ရက်နဲ့5ရက်မှာကမ်ဘလူးမြို့နယ်တွေကတဲပင်ပင်တာရွာအောက်တဲရွာနဲ့ချက်တင်းရွာနေအိမ်တွေကိုမီးရှို့ခဲ့တယ်လို့ဒေသခံနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ချက်တင်းကျေးရွာဟာစစ်ကောင်စီကိုထောက်ခံတဲ့ပြူစောတိတပ်ဖွဲ့တွေရှိတဲ့ကျေးရွာဖြစ်ပေမဲ့ချက်တင်းရွာတွေကမီးရှို့ခံရတဲ့နေအိမ်တွေဟာစစ်ကောင်စီတပ်ရဲ့တရင်တွေကိုပြည်သူကာကွယ်ရေးတပ်တွေစီပေးပို့တယ်ဆိုတဲ့ဆွဆွဲချက်နဲ့မီးရှို့ခဲ့တာဖြစ်တယ်လို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပါတယ
်မနာငါရဲ့နေအပြစ်နာတော့တေပင်ပြစ်နာကိုရှူတယ်အင်ဂျင်50နဲ့တလုံးမှာအဲအောက်တဲဘက်ကတည်းကတော့သူတို့အဲ့ချက်တင်းကတည်းထွက်ပြီးတော့အဲထွက်ရှူတာပဲအောက်တဲဘက်ကအင်ဂျင်စင်းတော့ကျွန်တော်တို့ဟိုမရသေးဘူးညမချက်တင်းကအင်ကိုလုံးဒီဒီရဲ့အင်လေကိုလုံးကိုသူတို့ရှူလိုက်တာကသူတို့ကဒီကျွန်တော်တို့ဒီပီကာကွယ်ရေးတပ်တွေကိုသူတို့တင်းပေးတယ်ဆိုပြီးကြောက်ပြတဲ့နဲ့အဲအဲ့လိုလုပ်ပြီးတော့ရှူလိုက်တယ်ညမအဲလောလောဆယ်ကတော့တို့ကဒီအိမ်ကိုလုံးက၄လုံးလောက်ကတော့အဲဘေးကိုထွက်ပြေးနေတဲ့အိမ်ကြီးက၅လုံးလောက်ကတော့တို့အဲ့ဒီမှာနေတဲ့လူတွေပြောတယ်ကြအဲ့ဒါတွေကတို့ကျွန်တော်တို့ကျင်းတဲ့တရင်ချက်လက်ကတို့ဖမ်းထားရလားဒါမှမဟုတ်တို့ဒီမှာဒီတိုင်းပဲအဲရွာထဲမှာပဲကျင်းနေဒီမှာမိကိုပြီးနေရလားတို့အဲ့ဒါတွေချက်လက်ကိုရွာထဲကချက်လက်ကိုတို့တို့ကမရဘူးပြန
်အောက်တဲရွာဟာအခုဒီချိန်နဲ့ဆိုရင်၃ချိန်မြောက်မီးရှို့ခံရတာဖြစ်ပြီးတဲ့ပင်ပင်တာကြေးရွာက၄ချိန်မြောက်မီးရှို့ခံရတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ကမ်ဘလူးနယ်အတွင်းမှာစစ်ကောင်စီနေပြည်တော်ရှင်းလင်းရေးစစ်ကြောင်းတွေကြောင့်ကြေးရွာ30နီးပါးကဒေသခံတွေဟာတောတောင်တွေထဲမှာစစ်ပေးရှောင်နေကြပါတယ်ကမ်ဘလူးနယ်ထဲကိုလွန်ခဲ့တဲ့3လလောက်ကစပြီးစစ်ကောင်စီစစ်ကြောင်းတွေမနာတဲ့ဝင်ရောက်နေပြည်တော်ရှင်းလင်းလုပ်နေတာကြောင့်ဒေသခံတွေဟာကြေးရွာတွေကိုပြန်မဝင်နိုင်ကြတော့ဘူးလို့ဆိုပါတယ်မလ3ရက်နေ့ကစပြီးကမ်ဘလူး606အမြောက်တရင်ကနေဟာဝစ်စာနဲ့9ချိန်ရန်တမ်းပြစ်ကတ်ခဲ့တယ်လို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုဆိုပါတယ
်။ဒီ666တဲ့ရင်းကတိုင်းကျွန်တော်ဟန်ဝန်စာဆိုတာဒီ155မှမှဒီလက်နက်ကြီးနဲ့တော့ရက်ရွာတွေကိုရမ်းပြင်နေရတယ်ညတိုင်းညတိုင်းလို့ပြင်နေသူ3ရက်သက်တိုက်ရှိနေပြီ။အဲကျွန်တော်အင်းလက်ကြီးရွာမှာအိမ်ရွာလည်းကောင်းတဲ့ကြတယ်အိမ်မော်အိမ်တလုံးပြည့်စည်သွားတယ်။အဲဒီလူတွေကတော့အတင်းကြောက်ပြက်ပြီးတော့ဒီရွာတွေထဲကိုမနေရတော့ဘူးသူတို့လည်းဒါတော့တောင်ကြီးထဲမှာပုံနေရတယ်ကြာအဲ့ဒီ energy ဘက်တွေကဒီကမ်ဘလူးတောင်ဘက်ချမ်းဒေသခံတွေပေါ့ဒီလူတွေကဒုက္ခရောက်နေတာအဲ့ဒီဟာကညဆိုနေအဲမအိပ်ရဲဘူးအဲ့လိုဖြစ်နေတာပတ်သက်နေဒီဖေးအဲ့ပြစ်တာကတညဟူရှစ်လုံးကိုလုံးောက်ပြစ်တယ်ကြာဒီကမ်ဘလူးကတည်းမြောက်ဘက်ကိုလှည့်ပြစ်တာကကြာတကန်ထပင်ကုန်းဘက်တွေမှာကြာတယ်ဗျကမ်ဘလူးတဲ့အရှိတ်ဘက်တွေမှာဆိုရင်ကြာတော့သူတို့ပြူရွာတွေရှိကြကြဒီကားရဆယ်ကြီးအဲ့အဲ့ရွာတွေရဲ့ဘေးတွေကဲဝီဝီလေးဒီမှာကြာတယ်ဗျပြီးကြတော့ဒီလမ်းမှန်ရဲ့တောင်ဘက်ဒီမှာကြာတယ်ဗျလမ်းမှန်ရွာရဲ့တောင်ဘက်ဒီမှာ
မလ2ရက်နေ့ကနေစစ်တပ်နဲ့ပြူစောထီတွေထိုင်ချထားတဲ့ချက်ကြီးကျေးရွာကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီတပ်တွေဘက်က MI-35 နှစ်စီးနဲ့လေးချောင်းကနေပစ်ခတ်ခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်ဒါစစ်ကောင်စီကကမ်ဘလူးမျိုးကိုဒုတိယကြိမ်လေးချောင်းတိုက်ခိုက်မှုလုပ်ခဲ့တာဖြစ်တယ်လို့ဆိုပါတယ
်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ချက်ကြီးရွာအဲ့ဒီဒီစကောင်စီတွေပြူတွေနေတဲ့နေရာကိုဝင်ပြီးဒိန်းစီကြတာလေကြာအဲ့ချိန်မှာသူ၄ညနဲ့လာပြီးတော့ပြစ်သွားတယ်အမတာဒီဖိုက်တစ်စီးနဲ့လာပြစ်တယ်ပထမအမတာဒီဖိုက်တစ်စီးနမခတဲ့လာပြီးပြစ်တော့ ကြည့်သူတွေအဲ့ချက်ကြီးရွာကပြည်သူတွေပါပဲအဲသူတို့ပြောရတော့သူတို့ဒီရွာထဲမှာအဲအတူတူနေတဲ့ကြည့်သူတွေပေါ့ရွာထဲကမထွက်တဲ့ကြည့်သူတွေပေါ့သူတို့ဒီကြည့်မိသားစုတွေရောအဲ့လိုဒီသားစုဝင်နေပေါ့အဲချက်ကြီးရွာဘေးမှာသူတို့ကထွက်ပြီးတော့ရွာကလေးတွေထွက်နေတာဆိုတော့လေးမြန်နဲ့လာကြည့်တော့သူတို့ဒီကြည့်သူတွေကြည့်သူတွေနေရာကိုပြစ်သွားတယ်ကြာလိတတိရပါလေဆိုသူတို့30လောက်ဒီလို30လောက်တည်သွားတယ်ကြာ
မလ4ရက်နဲ့5ရက်မှာစစ်ကောင်စီရဲ့နယ်မြေရှင်းလင်းစစ်ကြောင်းတွေကြောင်းကမ်းလူကျေးရွာတွေကဒေသခံ3000ကျော်စစ်ပေးရှောင်နေကြရတယ်လို့ဒေသခံအနေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဆိုပါတယ်ကမ်းလူနယ်အတွင်းကကျေးရွာပေါင်း30ထက်မနည်းစစ်ပေးရှောင်နေကြပြီးအခုချိန်ထိရွာတွေတဲကိုပြန်မဝင်နိုင်ကြသေးပဲစစ်ပေးရှောင်နေရတဲ့ရွာတွေလည်းအများကြီးရှိနေပါသေးတယ်
ကမ်းဘလူဘက်ကအခြေအနေကိုကိုဝင်းခန့်မောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္လာညထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ကိုဗစ်အကန့်အသတ်တွေထိရှော့ပြီးတဲ့နောက်မှာတော့တရုတ်နိုင်ငံဟာသူ့ရဲ့ရဝန်းနဲ့လမ်းမစီမံကိန်းတွေကယူနန်ပြည်နယ်နဲ့ချိတ်ဆက်မဲ့ယထာလန်စီမံကိန်းတွေကိုပြန်ပြီးတော့စတင်လာနေပါပြီဒီထဲမှာယူနန်ပြည်နယ်ကုမင်းမြို့ကနေရှမ်းပြည်နယ်မူဆယ်မြို့အဲဒီကနေတဆင်ရခိုင်ပြည်နယ်ကြောက်ဖြူအထိချိတ်ဆက်မဲ့ယထာလန်စီမံကိန်းလည်းတစ်ခုအပါအဝင်ဖြစ်ပါတယ်လက်ရှိမှာတရုတ်ဆိုရပိုင်းမြေထားလုပ်ငန်းနဲ့မြမမြေထားအပါအဝင်ပြည်တွင်းကသက်ဆိုင်ရာဌာနတွေကယထာလန်ဆက်ပြီးတော့ဖောက်မဲ့ကိစ္စတွေကိုဆွေးနွေးနေကြပါတယ်ဒီကြောင့်သတင်းပေးပို့ချက်အပြည့်အစုံကိုစံကျော်ပြောပြပေးပါမယ်ရှင်
တရုတ်အစိုးရပိုင်းယထာလန်တည်ဆောက်ရေးလုပ်ငန်းနဲ့ပြည်တွင်းကအုပ်ချုပ်ရေးဦးစီးဌာနမြမမီယထာနဲ့တဘာပတ်ဝန်ကျင်ဦးစီးဌာနတို့မကြာသေးခင်ကတွေ့ဆုံခဲ့ပြီးမူဆယ်ကြောက်ဖြူယထာလန်ဆောက်လုပ်ဖို့ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဒီယထာလန်ဟာတရုတ်အစိုးရရဲ့ရဝန်းနဲ့လမ်းမစီမံကိန်းရဲ့တစိုက်တစ်ပိုင်းဖြစ်ပါတယ်။တရုတ်ဘေကျင်း၊ကူမင်း၊ရွှေလီကနေရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နဲ့မန္တလေးကိုဖြတ်ပြီးကြောက်ဖြူအထိဖောက်လုပ်သွားမယ့်ယထာလန်စီမံကိန်းဖြစ်ပါတယ်။တရုတ်အစိုးရနဲ့မြမဌာနဆိုင်ရာတွေဆွေးနွေးနေကြတဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှု၃ခုထဲမှာမူဆယ်ကြောက်ဖြူယထာလန်စီမံကိန်းလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ကိုဗစ်ကြောင့်ရပ်ဆိုင်းထားတဲ့ဒီစီမံကိန်းတွေကိုတရုတ်ဘက်ကပြန်ပြီးဆွေးနွေးလာတာဖြစ်ကြောင်းမြမပို့ဆောင်ဆက်သွယ်ရေးဌာနအကြီးပိုင်းအရာရှိသူက VOA ကိုအခုလိုပြောပါတယ်
ဟုတ်ပါပေါ့နော် one by one လို့အဲ့ဒီအခါကျတော့ဟိုနော်ဖက်ဒရယ်ရော initiative ပေါ့ဒီပြည်အရင်ကမျိုးတွေတောင်းနေရပေါ့နော်တောင်းနေလို့ covid နဲ့တွေ့တဲ့အခါကျတော့တွေ့ကျွန်တော်များများဟိုရစ်တိုင်သွားပေါ့နော်ပြီးတော့နောက်ပိုင်းမှာအဲ့ကျုံ့နေတာတော့၃ခုလောက်ရှိတယ်ဟိုမှာဆိုလို့ရှိရင် border trade နဲ့ပတ်သက်တဲ့ committee တစ်ခုရှိမယ်နောက်တစ်ခါ economic corridor နဲ့ပတ်သက်တဲ့ဟာတစ်ခုရှိမယ်အဲ့ဒီအဲ့ဒီလိုမျိုး၃ခုလောက်ရှိရပါအဲ့အခြေအမှဒီမြေထားဒီကုနာတယ်မြေထားတခြားအဟာရီကအေးကားလမ်းတို့ဖြစ်နေချင်မှာပေါ့နော်အဲ့အဟာရီကနန်းနန်းခုခုလည်းမပါပါနေမှာပေါ့နော်ဒီအနားနဲ့တလားကတော့အဲချောက်ဖြူကြံပြီးတော့မှလှုပ်ချနေတယ်အဲ့တော့သူနဲ့ကိုယ်နဲ့ပြက်ပြီးတော့နှိနေတယ်လို့ဘာလို့အဲ့လိုအဲ့လိုမျိုးလဲသိတယ်
ယထာလန်အတွက်ပတ်ဝန်းကျင်ထိခိုက်မှုဆန်းစစ်ခြင်းဆိုင်ရာလုပ်ငန်းတွေလည်းပြန်ပြီးလက်ပတ်ဖို့သူတို့ဆွေးနွေးခဲ့ကြတာပါကနအူးအနေနဲ့မူဆယ်မန္တလေးယထာလန်ဘက်ကိုစတင်ဖို့ဆွေးနွေးနေကြတာပါဒုတိယအဆင့်အနေနဲ့မန္တလေးကနေရခိုင်ပြည်နယ်ကြောက်ဖြူအထိချိတ်ဆက်ဖို့ဖြစ်ပါတယ်American dollar 8.9 billion ကုန်ကြမယ်လို့ခန့်မှန်းထားတဲ့ဒီကူမင်းကြောက်ဖြူယထာလန်ရဲ့နှစ်နိုင်ငံနားလည်မှုစာကြုံလာပြင်ဆင်တာကို2019ခုနှစ်မှာလုပ်ခဲ့တာပါအဲဒီနောက်သမ္မတရှီကျင့်ပင်မြန်မာနိုင်ငံခီးစဉ်တွင်ချုပ်ဆိုခဲ့တဲ့စာချုပ်33ခုထဲမှာဒီယထာလန်ပိုင်းစီမံကိန်းတွေလည်းပါခဲ့ပါတယ်တရုတ်နိုင်ငံကမြန်မာအရေးအထူးသံတမန် Mr. တိန့်ရှူကျင်းနဲ့မြောက်ပိုင်းလက်နက်ကိုင်အချို့မကြသေးခင်ကတွေ့ဆုံအောင်မှာလဲပြည်တွင်းပဋိပက္ခတွေကုန်သွယ်ရေးဆိုင်ရာကိစ္စတွေကိုထည့်သွင်းခဲ့ကြတာပါအဓိကကတော့မူဆယ်နဲ့ရခိုင်ပြည်နယ်ကြောက်ဖြူစိတ်ကန်းတီယထာလန်ပေါက်ဖို့ဖြစ်ပါတယ်မူဆယ်ယထာလန်ကိုယူနန်ပြည်နယ်ကူမင်းယထာလန်နဲ့ချိတ်ဆက်ဖို့တရုတ်အစိုးရကစီစဉ်ထားတာပါဒါဟာတရုတ်အစိုးရရဲ့အိန္ဒိယထွက်ပေါက်ဖြစ်တယ်လို့မဟာဗျူဟာမြောက်ရေရှည်ရီမှန်းချက်ဖြစ်ကြောင်းတရုတ်အရေးလေးလာတုံးသက်သူဦးရဲထွန်းက VOA ကိုပြောပါတယ
်သူတို့ဖောက်မဲ့ယထာလန်ကိုဝန်ကျင်ဘက်ကလာရောက်ပဲပေါက်ဆန်းကနေပြီးတော့ကျွန်တော်ရွှေလီကနေပြီးတော့မူဆယ်ကနေပြီးတော့အဲ့ဒီကဟာကအနိုင်မှာသဘောတူခါရီတာရှိတယ်။ဒီမှာကိညာဆက်ရှိနေတယ်။လောက်ပါပဲကွာ။ဒီနိုင်ငံနယ်သက်မှာဖြစ်နေတဲ့အခုဇနကံပြိပခတ်တွေပေါ့နော်။အခါအစအာဒီနိုင်ငံရဲ့ပတ်သက်နေတဲ့အဆိုးကြီးွားတွေကအများကြီးရှိတယ်။ပြောရမယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့အရေးကသူ့အရေးလောက်ကြီးပါအရေးကြီးတာပေါ့နော်။
တရုတ်အစိုးရဟာခုနှစ်ဆမှာကိုဗစ်အကန့်အသတ်တွေကိုဖြေလျှော့လိုက်ပြီးစီးပွားရေးပြန်လည်တိုးတက်ဖို့အဓိကအာရုံစိုက်လာကြောင်းနယ်စပ်ကုန်သွယ်တွေက VOA ကိုပြောပါတယ်။နယ်စပ်ကုန်သွယ်ရေးကိုပြန်ဖွင့်လိုက်တာကြောင့်ယူနန်ပြည်နယ်တဲဟုံပြည်နယ်ကွဲရဲ့နယ်စပ်စီးပွားရေးကတည်တည်ငြိမ်ငြိမ်နဲ့တိုးတက်လာနေတယ်လို့တရုတ်သတင်းတွေကရေးသားကြပါတယ်။ ပြည်ထောင်နိုင်ငံကလာအိုနိုင်ငံနဲ့ချိတ်ဆက်ထားတဲ့ယထာခီးစဉ်ကိုမနေ့ကစတင်ပြည့်စွက်ခဲ့ပါတယ်။ဒီယထာကွန်ရက်ဟာမြန်မာ၊ဘင်္ဂလားဒေ့ရှ်၊ကမ်ဘောဒီးယား၊ဗီယက်နမ်၊ထိုင်း၊မလေးရှား၊စင်ကာပူစတဲ့နိုင်ငံတွေနဲ့ကုန်သွယ်ရေးကွန်ရက်တစ်ခုလည်းဖြစ်ကြောင်းလန်ချန်းမဲခေါင်ပူးပေါင်းဆောင်ရွက်ရေးဌာနကမတ်လ3ရက်နေ့မှာတည်င်းထုတ်ပြန်ခဲ့တာပါ။အခုနှစ်မေလကုန်မှာလည်းတရုတ်လာအိုထိုင်းယထာခီးစဉ်ကိုစတင်ပြည့်စွက်တော့မယ်လို့တရုတ်သတင်းအချို့ကဖော်ပြထားပါတယ်ခင်ဗျာ။
ကိုစံကြော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တင်းနာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်လေးဖြစ်တဲ့သတင်းနောက်မှတ်စုစီးပွားရေးကဏ္ဍစတဲ့အစီအစဉ်လေးနားဆင်ရဖို့ရှိပါတယ်ရှင်
။ VOY အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOY မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voyburmese ဖြစ်ပါတယ်။
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American အတန်ရဲ့တနင်္လာညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ1925 32နဲ့စနေတနင်္ဂနွေမှာတော့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာလက်နက်ကင်ပြည်ပခဧရိယာကျယ်ပြန့်လာသလိုလေကြောင်းတိုက်ခိုက်မှုကြောင့်အရက်သားပြည်သူတွေအသက်ဆုံးခဲ့ရတာမြေပြင်တိုက်ခိုက်မှုအပါအဝင်အကြောင်းမျိုးမျိုးကြောင့်အသက်သေဆုံးရတာတွေပိုးပြီးတော့များလာနေပါတယ်။ကျေးရွာတွေကိုစစ်ကောင်စီတပ်တွေရဲ့ထိုးစစ်ဆင်တာကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့ဒုက္ခတွေအရေအတွက်ကလည်းပိုးပြီးတော့မှများလာနေပါတယ်။သူတို့အတွက်အကူအညီတွေကလည်းအရေးပေါ်လိုအပ်နေပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုတော့မအေးတန်နာကျော်ကတင်ပြပေးပါမယ်ရှင်။
နှစ်ပေါင်း80ကျော်ကြာပြည်ရင်းစစ်နဲ့စစ်တပ်အာဏာသိမ်းပြီးတော့နှစ်ကျော်ကာလအတွင်းမှာလက်နက်ကင်ပြိပခါတွေကြောင့်အိုးအိမ်ဆုံးထွက်ပြေးကြရတဲ့စစ်ဘေးဒုက္ခသည်တိတိတမ5သန်းကျော်ထိရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးမှူးရုံး UNOCHA ကထုတ်ပြန်ထားပါတယ်။ဒီလိုပြုစုထားတဲ့စီရင်ထဲမှာမြေပြင်တိုက်ပွဲတန်ကြောင့်ထွက်ပြေးနေရသူအရေအတွက်ကပိုများနိုင်တယ်လို့လည်းဒေသခံတွေနဲ့ကုညီသူတွေကပြောပါတယ်။တချို့ကတော့တိုက်ပွဲဖြစ်ပွားချိန်မှာယာယီတိမ်းရှောင်နေပြီးတော့အခြေအနေပြောင်းနေရင်ကိုယ့်အိမ်ကိုပြန်လာကြတဲ့သူတွေရှိပါရဲ့အထူးသဖြင့်စစ်ကောင်စီတပ်နဲ့တော်လှန်ရေးအင်အားစုတွေကြောင့်လက်နက်ကင်ပြိပခအမြဲမပြတ်ရှိနေတဲ့သခိုင်းတိုင်းအညာဒေသမှာတိုက်ပွဲတွေကြောင့်မကြာခဏအင်ဆွန့်ထွက်ပြေးရတဲ့သူတွေရှိတာပါတော်လှန်ရေးအင်အားစုတွေအားကောင်းသလိုစစ်အုပ်ချုပ်ရေးအာဏာထုတ်ပြန်ထားတဲ့သခိုင်းတိုင်းထဲမှာအပြင်းအထန်ဖြစ်ကတ်တာတွေစစ်ကြောင်းထိုးတာတွေမကြာခဏဖြစ်ပွားပါရဲ့အဲ့ဒီအခြေအနေကြောင့်ဒေသခံတွေနေရဲစုပြီးတော့ထွက်ပြေးကြရတာဖြစ်ပါတယ်။ကိုရီးကျုံတွေ့ရသူတဦးကဒေသအခြေအနေကိုခုလိုပြောပါတယ်
။သူတို့ကစီကြောတကထိုးပြီးရင်းနေနေနားတယ်နားပြီးတခါပြန်ဝင်တယ်။ပြန်လာဒီလောလောဆယ်တော့ပေါ့လာကုန်လာကုန်မိုင်းလောက်ဆိုရင်အနေနဲ့ဒီဥစားရတာပေါ့နောက်ပြီးတော့အခုဆိုရင်မုံရွာနဲ့ဒီဘုတ်ဒီရွေးဝေမျိုးပေါ်ဒီမှာသူတို့ရဲ့အရာတွေထုတ်တယ်လို့မထင်မထင်တယ်လို့အကုန်လုံးတော်လိုက်လုံးတဲ့သူရောမလုံးတဲ့သူရောဖန်းနာစီးတာနှိမ့်ဆက်တာမျိုးတွေတော့အဲ့လိုတွေပဲကြားရပါတယ
်။စကိုင်းတိုင်းနဲ့မှာစစ်အုပ်ချုပ်ရေးအာဏာထုတ်ပြန်ထားတဲ့မြို့နယ်14ခုရှိပါတယ်။ဒီလိုမျိုးစစ်အုပ်ချုပ်ရေးတတ်မှတ်ပြီးတဲ့နောက်မှာစစ်ကောင်စီဘက်ကစစ်ရေးလှုံ့ဆော်မှုတွေပိုများလာသလိုနေမြေရှင်းလင်းတာတွေလည်းအရင်ကထက်ပိုပြီးတော့လှုံ့ဆော်လာတယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုအခြေအနေတွေမတည်ငြိမ်တဲ့ကြားမှာစစ်အာဏာရှင်တော်လှန်ရေးလူထုတပိတ်ကလည်းဆက်ပြီးတော့ရှိနေတာပါ။နေစရာအိမ်မရှိလို့တော်တဲ့နဲ့အနေငယ်ကလည်းဖုန်ကြီးကျောင်းတွေမှာနေနေရတဲ့ဒေသခံတွေကဂျိုးကြားပြုတ်လုတဲ့လက်ပြက်လူလူသပိတ်တွေမှာပါဝင်ကြပါလိမ့်။အခြေအနေအခက်အခဲတွေကြားကနေပြီးတော့ကန့်ကွက်ဆန္ဒပြမှုတွေလှုပ်ဆောင်နေကြပုံနဲ့ပတ်သက်လို့ရင်းမပင်စလင်းကြီးကျေးရွာပေါင်းစုံလူလူသပိတ်ဦးဆောင်သူကိုလွမ်းသူကပြောပါလိမ့
်။ဟိုအရင်လောက်တော့ကျွန်တော်တို့ဒီလွတ်လွတ်လပ်လပ်တော့မရှိဘူးပေါ့။သို့တော်အခက်အခဲကြားတွေကပဲစိုက်ကိုကျွန်တော်တို့ဖျက်ရှိတယ်။ဒီနေရာမှာတော့ကျွန်တော်လူလူရဲ့ပူပေါင်းပေါင်းမှုကလည်းကောင်းနေဆိုလို့ကျွန်တော်ကသူတို့မှရှိတော့ထုတ်တယ်ဆိုပေမဲ့လည်းကျွန်တော်တို့မြေပြင်ခြေလီမှာတော့သူတို့စကန်ရှိတဲ့နေရာကြီးလောက်ပဲသူတို့ရှိပြီးတော့တကယ်တကယ်အပြင်ထွက်မယ်ဆိုတော့မှစေချောင်းထိုးတဲ့ပုံစံမျိုးပဲလုပ်တယ်စေခေါ်ချက်ကတော့ခဏရှင်သူကမှရှော့ထုတ်ပြီးတဲ့နောက်ပိုင်းမှာပုံပြီးတော့စေချောင်းထိုးတာတွေနေစဉ်ရက်ဆက်ရှိတဲ့နေမြေရှင်းနေတာတွေရှိတယ်သူတို့စကန်ပတ်ချလဲရနေတော့နေချက်တာတွေကျွန်တော်တို့ဂျုံလာရတယ်ဒါကျွန်တော်တို့အတွက်စိန်ခေါ်မှုဖြစ်တယ်ပေါ့နော်နောက်တစ်ချက်ကခဏအခုချိန်မှာဖန်ခံမယ်ဆိုရင်ကျွန်တော်တို့ဒီတကယ်ဒေတာကြီးအနေနဲ့ဆိုလို့ရှိရင်အဲ့မှာသူဒီတိုင်းမှုကိုယ်တိုင်စစ်ကုံရုံးကနေစစ်စစ်မယ်ဆိုရအရာရှိတယ်ပေါ့ဗျအဲ့လိုမျိုးပ
ါဒေတာကန်တွေကသူတို့ရဲ့နေရက်ကိုစွန့်ခွာပြီးတော့ထွက်ပြေးတိမ်းရှောင်တဲ့နေရာမှာတချို့ကလည်းနေဆက်ဒေတာအထိရောက်သွားကြပါတယ် ဒီလိုဆိုရင်တော့တစ်ဖက်နိုင်ငံကအာဏာပိုင်နဲ့တွင်းရင်ဖမ်းဆီးစစ်ဆေးတာမျိုးနဲ့ကြုံကြရပါတယ်ပြီးခဲ့တဲ့ February လကုန်ပိုင်းလုံးကတနင်္သာရီတိုင်းတွေကတိုက်ပွဲတွေကြောင့်ထိုင်းနိုင်ငံရနောင်းဘက်ကိုထွက်ပြေးကြရတဲ့မြန်မာဒုက္ခသည်200နီးပါးရှိခဲ့တာပါရနောင်းဘက်ကိုထွက်ပြေးကြရတာဒါပထမဦးဆုံးအကြိမ်ဖြစ်ပြီးတော့အရင်ကတည်းကတော့မဲဆောက်ဘက်ကိုထွက်ပြေးတာတွေရှိပါတယ်ဒါပြင်စကိုင်းတိုင်းဘက်မှာတော့တမူးခရိုင်ဘက်ကနေပြီးတော့အိန္ဒိယမဏီပူပြည်နယ်တွေကိုတချို့ထွက်ပြေးကြရပါတယ်အဲ့မှာတော့တစ်ဖက်အာဏာပိုင်တွေကစစ်ဆောင်ရင်ရောက်လာတဲ့မြန်မာဒုက္ခသည်တွေကိုပြည်ဝင်ခွင့်ဥပဒေနဲ့ဖမ်းဆီးတရားစွဲတာတွေလည်းရှိပါတယ်။ဒီလိုမြန်မာစစ်ကောင်စီနဲ့တော်လှန်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင်းပြည်တွင်းမှာရောတချို့အိန္ဒိယနိုင်ငံတွေထိပါထွက်ပြေးရတဲ့စစ်ပီးဆောင်တွေအတွက်နိုင်ငံတကာကဝိုင်းဝန်းဖြည့်ရှင်มาရမယ်လို့သုံးသက်သူတွေကပြောပါတယ်။နိုင်ငံတကာဆက်ဆံရေးလေးလာသူတူဖြစ်တဲ့မင်းရတုထက်ကအခုလိုသုံးသက်ပါတယ်။
ဒီနေရာကနေပြီးတော့ဆက်ဆံပြီးဖြစ်တဲ့နေရာမှာတော့အဓိကအားဖြင့်ဒီအိန္ဒိယနဲ့ချိုင်းနာရဲ့အဲထိုင်းနိုင်ငံပေါ့လေတော့အဓိကအားဖြင့်တားနေတဲ့နိုင်ငံတွေဖြစ်တယ်။ဆက်ဆံကြောင့်အိန္ဒိယရဲ့ဒီနေရာကြီးတွေထဲကိုဆက်ပြောင်းနေတဲ့ကိစ္စတွေပေါ့နော်။အဲပြီးတော့ဒီထိုင်းမှာရှိတဲ့ဟာတွေကိုလည်းဆက်ပြောင်းနေတဲ့ကိစ္စတွေပေါ့။နိုင်ငံသားကြီးတွေနဲ့ဒါတွေကိုလည်းဖြည့်ရှင်းဖို့တော့အများကြီးကြိုးစားပြရမယ်။အများကြီးတွေလုပ်ပြရမယ်ဒီဟာတွေရှိတယ်ဗျ။ဟိုစင်မဖြစ်ပါနေတဲ့ကြောင့်လို့ဒီဝါရီကဘယ်တော့မှရှင်းမဖြစ်ဘူး။စင်တဲ့အတွက်ကြောင့်လို့ဒီဟာကိုဘယ်လိုမျိုးညံ့လို့လဲဆိုပြီးတော့ကျွန်တော်တို့ဘက်ကလည်းတော့တောင်းပြီးသေးတယ်။ဆိုတော့ဒီနိုင်ငံကြီးထားပါလေလက်ရှိနေတာကကျွန်တော်တို့ဟို dialogue နဲ့သွားမိရတဲ့အိမ်ထားမှာမရှိဘူး။ဒါကတော့ကျွန်တော်အလုပ်နေနေတာပါလေ။ဒါကကုလသမဂ္ဂဆက်နေတဲ့ဘယ်လိုပြန်လည်နေရတာဖြစ်နေပေါ့နော်။
ဒီရပိုင်းနဲ့မှာကရင်အမျိုးသားအစည်းအရုံးထိန်းချုပ်ရနယ်မြေဖြစ်တဲ့ကြောက်ကြီးနဲ့မုံမြုံနယ်တွေကကျေးရွာပေါင်း10ရွာကျော်မှာထိတွေ့တိုက်ပွဲတွေကြောင့်ဒေသခံ2000ဝန်းကျင်စစ်ဘေးရှောင်နေကြရတာပါ။အဲ့ဒီတိုက်ပွဲတွေအတွင်းမှာလက်နက်ကြီးပစ်ခတ်တဲ့ဒဏ်ကြောင့်အရက်သားအသေးဆုံးတာတွေလည်းရှိပါတယ်။ဒီလိုမျိုးစစ်မဲ့ဖြစ်ပွားရာဒေသတွေမှာတော့အရက်သားအသေးဆုံးတာထိခိုက်ဒဏ်ရာရတာနဲ့စစ်ဘေးရှောင်ရတဲ့ဒုက္ခတွေကိုတွေ့ကြုံခံစားနေရတာပါ။အာဏာသိမ်းပြီးတဲ့နောက်ပိုင်းကာလတွေမှာမတူညီတဲ့ပုံစံမျိုးစုံနဲ့ဒုက္ခရောက်နေတဲ့ထဲမှာတော့ကိုယ့်ရဲ့အိုးအိမ်ကိုစွန့်ခွာစရာမလိုပေမဲ့လည်းစားတောက်နေထိုင်ရေးကျန်းမာရေးနဲ့စီးပွားရေးပပေါင်းစုံကနေဒုက္ခရောက်နေသူတွေရှိပါတယ်။ကြားပြည်နယ်ဒေသခေါ် KNI ဒေသလွိုက်ကောဘောလ်ခဲကားလမ်းမှာတွာလာခွင့်ပိတ်ပင်ထားလို့ဒေသရဲမှာကုန်စည်စီးဆင်းမှုအခက်ကြုံနေပြီးတော့ကုန်စည်နှုန်းတွေလည်းအဆမတန်တက်နေလို့ဒေသခံတွေကပြောပါတယ်။တိုက်ပွဲအခြေအနေတွေကြောင့်အဓိကလမ်းပိုင်းအသုံးမပြုနိုင်ချိန်မှာခီးကုန်ကြဈေးကလည်းတင်ကနန်းထိဈေးပေါင်နေတာပါ။စံတိတ်ကိုတသိန်းကျော်ပေးဝယ်နေရပြီးတော့လွိုက်ကောကိုတွားကျင်တဲ့သူတွေအတွက်လည်းခီးစိတ်က3သိန်းဝန်းကျင်မှာရှိတယ်လို့ဒေတာကန်တူကပြောပါတယ်
။ရှားပါပစ္စည်းဖြစ်နေတာပေါ့ဟိုမှာကြတော့လဲစံတိတ်ကိုတသိန်းခွဲ3သိန်းနေဝယ်စားတာလည်းရှိမလဲ။တွားမယ်လားပဲဖုန်တော့မှ2သိန်း4သိန်းရလို့ဒီပြောနေကြတယ်လို့ဒီပေါက်နေရတာပေါ့အခက်ခဲတွေတော့တော်တော်လေးတော့ဖြစ်နေပါမယ်။အခါကြတော့လဲဒီလူနာတွေဘာတွေကြတော့လဲဒါဒုက္ခတွေရောက်ကုန်တာပေါ့ပြောတယ်ကပိတ်ကကြတော့လေဟုတ်
ကုလသမဂ္ဂ UNOCHA ကတော့ကရားပြည်နယ်နဲ့ကရင်ပြည်နယ်အနှံ့အပြားကစစ်စေးဂိတ်တွေမှာလုံခြုံရေးပုံတင်ချက်ထားလို့လူသားချင်းစာနာမှုဆိုင်ရာမိဖက်အဖွဲ့အစည်းတွေအနေနဲ့ဝေးလံခံတည်တဲ့ဒေသတွေမှာနေထိုင်ကြတဲ့စစ်ဘေးရှောင်ပြည်သူတွေစီကိုအကူအညီပေးဖို့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဆိုပါတယ်။ဆရာနာတိန်းနာကြောင့်ဒုက္ခရောက်နေတဲ့မြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေအဟံတားမရှိပေးနိုင်ဖို့အတွက်ဂျပန်အစိုးရကတောင်းဆိုကြောင်းလည်းပြီးခဲ့တဲ့ရက်ပိုင်းမှာထုတ်ပြန်ထားပါတယ်။အကူအညီတွေအဟံတားမရှိပေးနိုင်ဖို့မြန်မာဘက်ကတောင်းဆိုထားတဲ့ဂျပန်အစိုးရကမြန်မာပြည်ထဲမှာအိုးအိမ်တွေထွက်ပြေးနေရသူအပါအဝင်လူဦးရေ 18.6 သိန်းအကူအညီတွေလိုအပ်နေတယ်လို့ထောက်ပြပါပါတယ်။ဆေးရနာသိမ်းပြီးတဲ့နောက်မှာဒုက္ခမျိုးစုံကြုံနေရတဲ့အထက်လူပေါင်းတန်းတဲ့ချီအကူအညီတွေလည်းလိုအပ်နေတယ်လို့စည်ရေးပဋိပက္ခနယ်မြေတွေလည်းတိုးလာနေတဲ့အခြေအနေကိုတော့ဒီတစ်ပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေတင်ဆက်လိုက်ရပါတယ်ရှင်။ကျွန်မအေးသနာကျော်ပ
ါ။မအေးသနာကျော်အစီအစဉ်တင်ဆက်ပေးခဲ့တဲ့သတင်းတောက်မှတ်စုအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။ကမ္ဘာတစ်ဝန်းကဖွံ့ဖြိုးရေးစီမံကိန်းတွေမှာတရုတ်ကနေငွေကြေးမတီနေတာဟာဆယ်စုနှစ်နှစ်ခုရှိခဲ့ပါပြီ။ကုန်းလန်းနဲ့ရေလန်းနှစ်သွဲပမာဏအစီအစဉ်ဖြစ်တဲ့စီးပွားရေးဆိုင်ရာကပတ်လန်းပိုးလန်းမစီမံကိန်းနဲ့21ရာစုရေချောင်းဆိုင်ရာပိုးလန်းမစီမံကိန်းလို့နာမည်ပေးထားတဲ့စီမံကိန်းနှစ်ခုကိုတော့တရုတ်သမ္မတရှီဂျင်းပင်ကအဆိုပြုလိုက်တဲ့2013ခုနှစ်မှာငွေကြေးသုံးစွဲမှုတွေပို့ပြီးတော့မှတိုးလာပါတယ်။ BRI Belt and Road Initiative ကပတ်တကွင်းလမ်းဒဇင်းစီမံကိန်းလို့ခေါ်ကြတဲ့ဒီအယူအဆဟာ ပြီးခဲ့တဲ့၁၀နှစ်တာအတွင်းမှာကြီးထွားလာနေပါတယ်။တရုတ်ရဲ့ကမ္ဘာလုံးဆိုင်ရာမဟာဗျူဟာကဏ္ဍတည်ရက်ကိုရောက်လာပုံရပြီလို့လေးလာသူတွေကပြောကြပါတယ်။ VOA သတင်းတော့အဲလီစ်ဘတ်လီရဲ့သတင်းဆောင်မကိုတော့မတ်တင်ကြီးထိုက်ကဒီသတင်းဘက်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်။
တရုတ်ကဗီယာရိုင်းစီမံကိန်းကနေတဆင့်အီကွေဒေါ်မှာဓာတ်အပိစယုံကနေလာအိုမှာမြန်နှုံးမြေရထားလမ်းတွေအထိကမ္ဘာတစ်လောမှာငွေကြေးမတည်ပြီးစီမံကိန်းတွေလုပ်ပါတယ်
။ The idea of the Belt and Road Initiative was to develop
ဗီယာရိုင်းစီမံကိန်းရဲ့အယူအဆကတော့တရုတ်နဲ့ဖွံ့ဖြိုးမှုနည်းတဲ့နိုင်ငံတွေအကြားဆက်သွယ်မှုကိုတိုးတက်အောင်လုပ်ဖို့ဖြစ်ပါတယ်။ VRI ရန်ပုံငွေအများစုကတည်ယူပို့ဆောင်ရေးစွမ်းအင်တက်ထုတူပေါ်ရေးနဲ့အလားတူခိုင်မာတဲ့အခြေခံအဆောက်အဦတွေအတွက်သုံးပါတယ်။ဒါပေမဲ့အခုအခါမှာတော့အေယာမ VRI စီမံကိန်းကြီးတဲမှာတရုတ်ကသူတို့ရဲ့ယဉ်ကျေးမှုဆိုင်ရာပညာရေးဆိုင်ရာပညာသင်စုတွေအများအပြားထည့်သွင်းလာပါတယ်။
အမမာလစ်ကအေဒီတာရဲ့အခြေခံသုတေသနပညာရှင်မှာဝီလျံဆန်မယ်ရီတက်ကတိုရဲ့သုတေသနဌာနအေဒီတာကကမ္ဘာတစ်လုံးမှာရှိတဲ့တရုတ်ဖွံ့ဖြိုးမှုဆိုင်ရာဗန္ဒာရေးအချက်အလက်တွေကိုစုဆောင်းပါတယ်။ဘော့စတန်တက်ကတိုကတရုတ်နိုင်ငံရေးဆိုင်ရာစီးပွားရေးကျွမ်းကျင်သူမင်းကြီးကတော့ကမ္ဘာတစ်ဝန်းစီးပွားရေးမတည်မငြိမ်ဖြစ်ခဲ့တဲ့ကာလမှာ VRI စီမံကိန်းအခြေတည်ခဲ့တာလို့ပြောပါတယ်။
The background story was the 2000.
နောက်ကန်အကြောင်းအရာကတော့2008ခုနှစ်ကမ္ဘာတစ်ပတ်ဗန္ဒာရေးအချက်အထည်နဲ့ကမ္ဘာဈေးကွက်ကျုံသွားခဲ့တာဖြစ်ပါတယ်။ဒါကြောင့်လည်းဒီကုမ္ပဏီတွေ၊လမ်းတွေ၊တံတားတွေ၊ပြီးလက်မြေထုပ်စက်ရုံတွေ၊တမဏိ၊ကရိယာတွေနဲ့လျှက်စစ်ပစ္စည်းတွေအားလုံးမှာတရုတ်ကအကြီးအကျယ်ရင်းနှီးမြှုပ်နှံခဲ့တာပါ။လိုအပ်ချက်အမြင့်ဆုံးရောက်ခဲ့ပြီးစက်ရုံတွေကအလွန်အကျွံစပြီးထုတ်လုပ်လာကြပါတယ်။2017 2012ခုနှစ်မှာတော့တရုတ်ရဲ့ပိုရှန်ထုတ်နိုင်စွမ်းကကနအလိုက်30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်ထိရှိခဲ့ပါတယ်။2012ခုနှစ်အတွင်းရှင်ကျင်းပင်အာဏာရလာတဲ့အချိန်မှာတရုတ်ဟာပိုရှန်ထုတ်လုပ်မှုပြဿနာအကြီးအကျယ်ဖြစ်ခဲ့တာပါ
။ခပလန်ကိုစပီးချိန်ညာချိန်မှာစီးပွားရေးကုန်ထုတ်လုပ်ရေးကဏ္ဍတွေကနေပြည်ပမှာရင်းနှီးမြှုပ်နှံရေးပို့ကုန်တင်ပို့ရေးအခွင့်အလမ်းတွေကိုအမိအရာစုကိုင်နိုင်ဖို့လုပ်ခဲ့ချတာဟာစိတ်ဝင်စားစရာဖြစ်ခဲ့တယ်လို့လည်းကျွမ်းကျင်သူမင်းကြီးကပြောပါတယ်။တရုတ်ဖွံ့ဖြိုးမှုဗန္ဒာရေးဆိုင်ရာကျွမ်းကျင်သူအမ်မာမာလစ်ကတော့ကမ္ဘာတကွင်းလမ်းတစဉ်ဟာလုပ်ငန်းကြီးတစ်ခုတည်းမဟုတ်သလိုတရုတ်အစိုးရရန်ပုံငွေနဲ့လည်းမသက်ဆိုင်ဘူးလို့ပြောပါတယ
်။ It is a concept.
ဒါကအယူအဆတရဖြစ်ပါတယ်။ကမ္ဘာတလွားနိုင်ငံတွေရဲ့ကဏ္ဍအများအပြားမှာစီမံကိန်းတွေလုပ်နေကြတဲ့လုပ်ငန်းကြီးတွေကိုပေါင်းစည်းထားမှုဖြစ်ပါတယ်
။တရုတ်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့တခြားသောအဖွဲ့အစည်းတွေကိုကမ္ဘာတဝန်းဖြန့်ချန်နိုင်ရေးမြင့်တင်ပေးဖို့နဲ့တရုတ်ရဲ့ကမ္ဘာလုံးဆိုင်ရာမဟာဗျူဟာအဖြစ်တရုတ်နိုင်ငံရေးဆိုင်ရာစီးပွားရေးကျွမ်းကျင်သူမင်းကြီးကပြောပါတယ
် countries in particular in the global
အထူးသဖြင့်ဖွံ့ဖြိုးမှုနေတဲ့နိုင်ငံတွေမှာကုန်စည်တွေအတွက်နောက်တရုတ်နဲ့ချိတ်ဆက်ရေးအတွက်အခြေခံအဆောက်အအုံတွေအမှန်တကယ်လိုအပ်ပါတယ်ဒါကြောင့်တရုတ်ရဲ့ရှေ့ပြေးဆောင်ရွက်ချက်ဆိုတာထက်ကမ္ဘာလုံးဆိုင်ရာရှေ့ပြေးဆောင်ရွက်ချက်သဘောပိုပြီးတက်ရောက်ပါတယ
်ကမ္ဘာလမ်းစီမံကိန်းတွေကိုဆယ်စုနှစ်တခုကြာအကောင့်ထဲပေါ်လာပြီးချိန်နဲ့ကပ်ဘေးရောဂါကိုတိုက်ဖျက်နေရချိန်နောက်ပိုင်းမှာတော့တရုတ်အစိုးရဘက်ကပြန်လဲချိန်ညှိလာနိုင်တယ်လို့တရုတ်အရေးလေ့လာသူတွေကပြောပါတယ်။ VRI ပုံစံသစ်လို့ကျွမ်းကျင်သူတွေကသုံးနှုန်းကြတဲ့အကြောင်းအမ်မာမာလစ်ကပြောပါတယ်
။ And it is obvious to us that
အယာမစီမံကိန်းကြီးတွေအတိုးနှုန်းနည်းနည်းနဲ့ငွေလွယ်လွယ်ရတဲ့ခေတ်ပြီးဆုံးသွားပုံရတဲ့အနေအထားကတော့ပေါ်လွင်းလာပါတယ်
။ကပ်ဘေးကလာပြီးခဲ့တဲ့သုံးနှစ်တာအတွင်းအများအပြားရက်ဆိုင်သွားတယ်လို့လည်းတရုတ်ပြည်သူရေယာမူဝါဒဆိုင်ရာကျွမ်းကျင်သူဟောင်ချန်းကသုံးသပ်ပါတယ
်။
တိတိကျကျတတ်မှတ်မထားတဲ့ကိစ္စတခုကိုအကောင့်ထဲပေါ်ဆောင်ရွက်နိုင်စွမ်းပေါ်မှာတိဥအစိုးရဘက်ကပို့ပို့တာတာခံမှန်းထားတာမျိုးဒါမှမဟုတ်အခက်အခဲအများပြားရှိနေတာကိုတိဥဘက်ကသဘောပေါက်သွားတာကအရေးအကြီးဆုံးအကြောင်းရင်းလို့ယူဆပါတယ
်ခပလန်းစီမံကိန်းပထမ၅နှစ်အတွင်းပေးထားတဲ့ချင်းငွေတွေကအခုချိန်မှာပြန်ဆက်ရတော့မှာကြောင့်တိဥဟာကမ္ဘာအကြီးဆုံးကျွေးရှင်ဖြစ်နေပြီလို့လည်းတရုတ်ရဲ့ဖွံ့ဖြိုးမှုဗန္ဒာရေးဆိုင်ရာကျွမ်းကျင်သူအမ်မာမာလစ်ကပြောပါတယ်တရုတ်ရဲ့နိုင်ငံရေးဆိုင်ရာစီးပွားရေးကျွမ်းကျင်သူမင်းကြီးကတော့တရုတ်ဟာပါကစ္စတန်ကဂွာရာစိတ်ကမ်းလို့အထူးစီးပွားရေးဇုန်ကြီးတွေလိုမျိုးမဟုတ်တော့ပေမဲ့အခြေခံအဆောက်အုံတွေဆက်ပြီးလုပ်လိမ့်မယ်လို့ပြောပါတယ်ခပလန်းစီမံကိန်းတွေနဲ့တရုတ်ဟာကမ္ဘာတစ်လွှာချေခုပ်ရယူမှုကိုတိုးချဲ့လာနေတယ်တရုတ်အစိုးရရဲ့ကမ္ဘာတစ်လွှာဩဇာလွှမ်းမိုးမှုကပြောင်းလဲလာတယ်လို့အမေရိကန်နဲ့မဟာမိတ်တွေကရှုမြင်ကြပါတယ် တရုတ်ဟာကမ္ဘာမှာဈေးသက်သာတဲ့ပုံကုန်တွေထုတ်လို့ရမဟုတ်တော့ဘဲချင်းချောင်မှုတစ်ခုဖြစ်လာပြီလို့တာဝန်ရှိသူတချို့ကလည်းသတိပေးပါတယ်တရုတ်ဟာဥရောပကိုရောက်လာပြီးမဟာဗျူဟာမြောက်ရေးပါတဲ့အခြေခံဆောက်အုံကိုဝယ်ယူလာတာကိုဥရောပကရုတ်တရက်သဘောပေါက်သွားပြီးတရုတ်အပေါ်အမြင်လဲပြောင်းသွားခဲ့တယ်လို့ဥရောပနဲ့အရှေ့ဥရောပဆက်ဆံရေးဆိုင်ရာအမေရိကန်လက်ထောင်နိုင်ငံခြားရေးဝန်ကြီးကာရင်ဒေါ်ဖရိုင်းကပြောဆိုသွားတာဖြစ်ပါတယ်တရုတ်နိုင်ငံရေးဆိုင်ရာစီးပွားရေးကျွမ်းကျင်သူမင်းကြီးကတော့အတိတ်တုန်းကအမေရိကန်ဒါမှမဟုတ်လေဗြိတိန်လူမျိုးကမ္ဘာမှာဩစာလွှမ်းမိုးသူမျိုးတရုတ်ဖြစ်လာဖို့အထောက်အကူဖြစ်မယ်လို့မယူဆပါဘူး
BRI မှာတရုတ်ကဘလောက်ထည့်ဝင်မလဲဆိုတာကလည်းတရုတ်အတွက်ဘလောက်အလုပ်ဖြစ်မလဲအထောက်အကူဖြစ်မလဲဆိုတဲ့အပေါ်မှာမူတည်ဆုံးဖြတ်တာပါ
တရုတ်ဖွံ့ဖြိုးမှုဗန္ဒယီဆန်ရကျွမ်းကျင်သူအင်မာမာလစ်ကတော့တရုတ်ဟာကမ္ဘာတလောဩစာလွှမ်းမိုးမှုချက်ထွင်ဖို့စိတ်အားထက်သန်နေတယ်လို့ပြောပါတယ
် long term sustainable engagements
ဖွံ့ဖြိုးတဲ့နိုင်ငံတွေကဩဇာအာဏာရှိသူတွေနဲ့ရေရှည်ဆက်ဆံရေးကိုသူတို့ကတည်ဆောက်လိုနေပါတယ်အရင်ကနဲ့မတူပဲသူတို့တက္ကသိုလ်တွေကိုနိုင်ငံခြားကျောင်းသားတွေလက်ခံလာပါတယ်တရုတ်အပေါ်လူမှုသဘောထားရင်းလာအောင်တိမ်သွင်းစည်းရုံးရေးနဲ့ရည်ကြဲမှုဖလှယ်ရာတွေကိုပိုပြီးလှုပ်လာပါတယ်
တရုတ်ကိုကမ္ဘာအင်အားအကြီးဆုံးနိုင်ငံတစ်ခုဖြစ်လာမဲ့ခေတ်သစ်တစ်ခုကိုဦးတည်ပြီးတရုတ်အစိုးရကလမ်းဖွင့်နေပါတယ်ရှင်
မတ်တင်ကြီးထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်အမေရိကန်ပြည်ထောင်စုမှာနှင်းကြလိမရှိတဲ့ဒေသတွေအပါအဝင်နေရာတော်တော်များများမှာဖေဖော်ဝါရီလအတွင်းနှင်းမုန်တိုင်းတန်ခံခဲ့ရပါတယ်နှင်းထူထပ်စွာကျလာတဲ့အခါမှာတော့အလုတ်ကင်ပြတ်တာအပါအဝင်အပူပေးစနစ်ဖိုးတွေပါပို့ပြီးတော့ကုန်ကြတဲ့အခက်အခဲတွေနဲ့ကြုံရတယ်လို့မဆုမျက်မုံကဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာစုံစမ်းတင်ပြထားပါတယ်
အမေရိကန်ပြည်ထောင်စုမှာအရှေ့ဘက်ခြမ်းမန်ဆက်ချူးဆက်ပြည်နယ်ကနေအနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်အထိဖေဖော်ဝါရီလကုန်ပိုင်းတုန်းကနှင်းမုန်တိုင်းတန်ကိုခိုင်းခဲ့ကြရပါတယ်။ကယ်လီဖိုးနီးယားပြည်နယ်တွေကလော့စ်အန်ဂျလိစ်မှာဆိုရင်နှစ်ပေါင်း30အတွင်းမှာပထမဆုံးအကြိမ်နှင်းမုန်တိုင်းသတိပေးချက်ထုတ်ပြန်ခဲ့ရတဲ့အထိဖြစ်ခဲ့တာပါ။ထူထပ်တဲ့စီးနှင်းတွေနဲ့ရေခဲလောက်အောင်အေးတဲ့အေးတန်ကြောင့်အမေရိကန်အနောက်ပိုင်းတောင်ပိုင်းနဲ့အနောက်လယ်ပိုင်းဒေသပြည်နယ်တွေကတချို့နေရာတွေမှာဓာတ်အားလိုင်းတွေပြတ်တောက်ပြီးတော့ထောင်ထဲချတဲ့ဒေသခံတွေလျှက်စက်မီးမရှိဘဲအေးအတန်ကိုခံခဲ့ကြရပါတယ်။နှင်းမုန်တိုင်းကြားရောက်တဲ့ပြည်နယ်တွေမှာကျောင်းတွေပိတ်ခဲ့ရတယ်လို့လေယာဉ်ခီးစဉ်ရာနဲ့ချီကိုလည်းဖျက်ခဲ့ရပါတယ်။အခုလိုမျိုးဆောင်းရာသီကာလမှာနှင်းမုန်တိုင်းတန်ကိုခံရလေရှိတဲ့မင်းနီဆိုတာပြည်နယ်မှာဆိုရင်လည်းပြည်နယ်တစ်ခုလုံးမှာတပေထက်မနည်းတဲ့နှင်းတွေကြားခဲ့ပါတယ်။အခုလိုဆောင်းရာသီမုန်တိုင်းကြားရောက်ပြီဆိုရင်နေ့စဉ်အလုတ်အကင်တွေအားလုံးထိခိုက်ကုန်တာကိုမင်းနီဆိုတာပြည်နယ်က Twin City လို့ခေါ်တဲ့မြို့နှစ်ခုထဲကစိန်ပေါ်မြို့မှာနေတဲ့ဆောဆန်ဆိုင်တင်မတီကအခုလိုပြောပြပါရယ
်ကျွန်တော်တို့စီမှာတော့မနော်နေတိုက်လို့တော့နေမလိုက်ကြရတယ်ဒါပေမဲ့မြန်ပြေဇန်နဝါရီမှာတော့ပဲအများပြေဆုတ်တက်တာများတယ်နော်ဒီဖေဖော်ဝါရီတော့မတ်ဆိုရဝေဝေတခါပါနော်အများပြေမတ်လမှာစပြီးတော့ဟိုကစပြီးတော့ဟိုပြောတော့လေဒါပေမဲ့ဒီနေ့မှာဖေဖော်ဝါရီမှာဖြစ်ချရတဲ့ခွာပို့နေပို့ကြလာတယ်ဆိုတော့အဲ့လိုပေါင်းမယ်ဆိုဒီပြီးခဲ့တဲ့3ရက်လောက်ဆိုရင်ကျွန်တော်တို့ဒီမှာဒီတပေကျော်ပေါ့နော်တပေကျော်18လမှာလောက်ရှိတယ်အဲ့လိုပေါင်းမယ်ဆိုရင်နော်ဒီဒါပေမဲ့ဟုတ် February လစနေစမှာဆိုအများကြီးရှိမယ်လေနော်ဆိုတော့ဒီအတိကနေရရကြကြတဲ့အခါမှာကျွန်တော်တို့ဘာတွေအခက်အခဲကြုံရလဲဆိုတော့ကျွန်တော်တို့ဒီမှာကြတော့ဒီနေရကြနေကြဆိုတော့ဒီပြည်စင်မှုတွေတော့ရှိပြီးသားပဲလေကားတွေဆိုလဲဥပမာ all wheel drive ကားတွေတော့ဟာ pickup truck ပေါ့နော်အမျိုးဟိုဟာနော်ဝေတော့ဟိုစနိုးထိုးဆက်တော့နော် ready လောက်ထားရတယ်နော်စားနော်စားတွေဟိုကျွန်တော်ဒီလောက်ထားရတယ်ပြီးတော့ဟိုကော်ပြရပေါ့နော်ဒါအကုန်လုံးဒီဆောင်းဒီမှာသူဒီပြည်စီရမယ့်ဟာတွေကျွန်တော်တို့ကတော့ရှိပြီးသားပဲနော်ဒါပေမဲ့ဒီနေ့မှာများလာတော့ပြီးခဲ့တဲ့ကျွန်တော်ဟိုပေါ့၃ရက်မှာကျွန်တော်တို့ဒီ cyber public school အကြောင်းကို၄ရက်၃ရက်ပိတ်ထားရတယ်၄ရက်ကိုသူတို့ခေါ်ဟိုဟာ digital learning ပေါ့နော်ဒီ e-learning ဆို online ပေါ်မှာသင်ရတယ်နောက်ဘက်ကတော့ snow day ဆိုပြီးကျောင်းသားကိုကျောင်းသားအားလုံးကြောက်ပိတ်ပေးထားပြီလေအဓိကအကြောင်းအရာတော့ဒီနေ့ရရကြတော့ bus card တွေပေါ့နော်ကျောင်း bus card တွေတွက်လာရတာအခက်အခဲရှိတယ်နောက်ပြီးတော့ဟို city bus တွေလည်းတွက်လာရတာအခက်အခဲရှိတော့ဒီကျောင်းသားကိုရှိတဲ့လူပိတ်ထားတာဖြစ်တယ်ကျွန်တော်ကျောင်းမှာလောလောတော့ working from home ဆိုတော့အိမ်မှာပဲလောလောတာများတော့အပြစ်မှာတော့မထွက်ရဘူးနောက် snow တော့ထိုးရပါတော့နော်ဒီ snow တွေတော့များတယ်
မ နောက်ဒီမင်းနီဆိုတာပြည်နယ်မှာကရင်လူမျိုးတွေအများကြီးရှိပါတယ်ဆိုတော့ဒီကရင်လူမျိုးအတိုင်းဝိုင်းချင်းချင်းကြားမှာရောအခုလိုမျိုးဒီထူးထူးကဲကဲနှင်းနေထူးထူးကြားတော့မယ်ဆိုလို့ရှိရင်တယောက်နဲ့တယောက်တတိပေးတာမျိုးရောလုံးလေးရှိလားရှင့
်သူရဲ့ network လေးနဲ့တူတော့ရှိကြတယ်ခုနဟိုလိုဒီ Facebook group တော့နောက်ပြီးတော့ Messenger group တွေတော့ရှိကြတယ်ဒီ share လုပ်ကြတယ်ပြီးတော့ဖျားဆောင်တွေပေါ့နော်ခင်ဗျားလုံးရဲ့ဟိုဒီကိုတက်ဆရာတက်ဆရာကို community တွေကြတော့ပြောကြပါတယ်ခင်ဗျားမျိုးတအားဟိုဟာဆိုးလာမယ်ဆိုတဲ့အနေထားမျိုးမှာတော့ဒီ information တော့ share လုပ်ကြတယ်အမျိုးဘယ်လိုဖြစ်စေကြမလဲပေါ့နော်နောက်လိုအပ်မယ်ဆိုလဲကျွန်တော်တို့ကအများကြီးကကျွန်တော်တို့ဘယ်လိုလုပ်လဲဆိုတော့ကျွန်တော်က truck တွေစီတော့လေဟို rescue ဟိုပုံစံမျိုးပေါ့နော်ကျွန်တော်တို့ဟိုဒီလူငယ်တွေရှင်းရှင်းပြောရလဲနောက်ပြီးတော့ပြောလဲပြောစရာကောင်းတစ်ခါတည်းကြာကတ်တွေခန့်နေတာလေစုံတော့ထဲမှာကျွန်တော်တို့ဖက်တွေတွားပြီးတော့ဟို live ဆွဲပေးတာတို့အဲ့လိုမျိုး live ကုပေးတာတို့ရှိလာပေါ့နော်ခါကြာကန်းငယ်လေးနဲ့ဟိုဟိုလမ်းမှာဟောပေါ့ခန့်နေတဲ့ကတ်တွေကျွန်တော်ဟိုကျွန်တော်စီရင်ငါနဲ့ live ပြီးတော့ဟိုမျိုးကုနေပေးတာရှိတယ် live wipe ပြီးတိုးပေးတာရှိတယ်ဒါတို့ရတော့ဟိုပေါ့နော်ဒီဒီဟိုပေါ့နေတွေအကြလာတဲ့အချိန်မှာကျွန်တော်လုံနေလုံလေးလောက်တာရှိတယ်ဟိုဟာမျိုးပေါ့နော်အပြင်မှာထွက်ပြီးတော့ live ပြီးတော့ဟိုပေါ့အကူညီလိုအပ်တဲ့လူကိုကုညီပေးတာပေါ့ခါလေးကြတော့ဟိုဟာချွတ်လေးကြတော့အစားတော်တွေလိုမယ်ဆိုကျွန်တော်ကားချင်းလိုက်ပြီးတော့ဟောမှာဝေပြီးနောက်တက်ပို့ပြီးလာတော့ရှိပါတယ်ည
နောက်ဒီစောင်းတင်းကြောက်လို့ရှိရင်ရေခဲအမှတ်အောက်အထိဟိုအေးခဲလေးရှိတယ်ဗောလေဆိုတော့ဟိုအိမ်နေထဲမှာဆိုရင်တော့အပူပေးစနစ်တွေအစာဦးတွေထဲမှာအပူပေးစနစ်တွေရှိပါတယ်ဒါပေမဲ့အပြင်ထွက်တဲ့အခါကြောက်လို့ရှိရင်ရောအေးအေးတန်ခံနိုင်အောင်လို့ဘယ်လိုမျိုးလုပ်ရလဲရှင
်ဒီနေ့မှာပူဆိုးတာကကျွန်တော်ကဒီခါတိုင်းနေဆိုရင်ကျွန်တော်ဒီ heater အဒီဟိုဟာခွေရတော့ခွေတာအားဟိုဟာဗောဒီဆောင်ရီရလည်းတအားအေးတယ်ပြီးတော့နေလည်းတအားကြတော့များဖြစ်အဖိုးကြီးတွေဒါအဖွားကြီးတွေကြတော့နည်းလူကြီးတွေအိမ်မှာနေအောင်ကျွန်တော်လက်ကလေးတွေအိမ်မှာများဖြစ်ပေးနေတော့ရှိတဲ့ဖိုးတွေကတော့ဒီခါရင်းနားဆိုင်ဒီတော်တော်လေးတက်လာတယ်နော်တအားမြတ်တအားတက်လာတာကိုယ်စင်းတို့တက်လာတဲ့အပိုင်းမှာလည်းရှိရလေဆိုပြီးဟိုရေပွေအဖြစ်ဟိုနေတိုင်းဆိုရင်ဆောင်ရီဆိုကျွန်တော်တလောက်ကိုအိမ်နဲ့ဆိုရင်ပြန်90နဲ့အများဆုံးပဲနော်အခုဆိုရင်400
နဲ့ gas ဖိုးအခုပေးတဲ့အတွက် gas ပို့ပေးရတာကိုပြောတာထင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့အဒီဟိုတအားတက်လာတော့လေဒါဆိုတော့နေ့တအားကြာဝင်တအားအေးတဲ့တန်ကြပေါ့ညဒီတပြောင်းလဲမှုတန်ကြလဲကျွန်တော်တို့ဟိုတခြားဟိုစီဝိုင်းဟိုဘက်ဖက်မှာရှိနေဆိုဒီဘေးလျံလည်းပို့ပြီးပေးလိုက်ရတာရှိတယ်လေဟုတ်ကဲ့
ဂျာတိဥလိုပြောင်းလဲမှုရဲ့ effect လို့ပြောတဲ့အခါကျတော့အဲ့ဒါနဲ့တစ်ဆက်တည်းပေးချင်တာပေါ့နော်ဆိုတော့ကိုဆန်းဆိုင်ကဒီ Minnesota မှာနေနေတာကအနှစ်20နီးပါးရှိပါပြီဆိုတော့အခုလိုမျိုးဒီယာတိဥစုတွေအေးအေးပို့လာတဲ့နှစ်နှစ်ပို့ပြီးတော့ထူထူကြလာတာအဲ့ဒါမျိုးတွေဖြစ်လာတာကိုဟိုဘလောက်ကြာပြီလို့ရောတတိထားမိပါလဲရှင
်5နှစ်လောက်တော့ရှိပြီနော်ဆိုခံလိုက်ဆိုကျွန်တော်တို့ဟိုဒီဟုတ်ကျွန်တော်ဒီ PKS 15နှစ်တော့ဆိုဒီကရီရီစားရောက်လာတော့လေဟိုနေနေတော့မကြောက်မကြောက်တော့လူတွေဘလို့ပြောကရင်ရချစ်ချစ်ပြောကြတာဟာကျွန်တော်တို့ကရင်အစားသားတွေလာတော့ဟိုနေတွေကကြောက်တော့မရှိတော့ဆိုတော့တော်တော်ပျော်ကြတယ်နော်ဒီခရစ်စမတ်မှာဆိုရင်အဲ့လိုမျိုးနေတွေပါတယ်မကြောက်တိတ်မကြောက်ဆိုတော့ပျော်စရာကောင်းဒါပေမဲ့နောက်ပဲတော့ပူပူများလာမထင်ထင်လို့သူချကြလာတော့လဲအခုဒီဖေဗရူလာတိပပကြလာတာရှိရတယ်ဆိုတော့ခမခက်တယ်ဆိုတော့၄-၅နှစ်လောက်မှပြောင်းလဲမှုတွေတော်များလာတော်များပါတ
ယ်အခုလိုမျိုးဒီရာသီဥတုပြောင်းလဲလာတာပေါ့နော်အဲ့ဒါတွေကဥတုရာသီဖောက်ပြန်လို့ဖြစ်လာတယ်ဆိုတာမျိုးရောအာတော်တော်များများမြင်ကြလားကြည်ကြဲပြည့်ပြည့်သဘောပေါက်ကြလားရှင
်ဒီကျွန်တော်မင်းနေဆရာပြည်နယ်တစ်ခုတည်းမဟုတ်ပါဘူးเนาะကျွန်တော်တတိယမှာကြီးမယ်ဆိုဒီကယ်လီဖိုးနီးယားတို့เนาะဒီဟိုတခြားပြည်နယ်မှာလည်းဟိုမထင်မှတ်တဲ့ဟာတွေဖြစ်လာတယ်ဆိုတော့ကျွန်တော်တို့ဟိုပြီးခဲ့တဲ့ဟို15နှစ်လောက်တော့ကျွန်တော်မကြုံရခဲ့တဲ့ခုလင်ငန်းနေပါခုနောက်ပဲစပူဆိုးလာတယ်ဒီပြည်နယ်တိုင်းလုံးလုံးမှာမထင်မှတ်တဲ့ဟာတွေအကောင်လုံးကရာသီဥဖောက်ပြန်မှုတွေကြောင့်လေဒီရာသီဥတုတာတွေကတော်လည်းမှုတွေတော့ရှိလာတော့ကျွန်တော်တို့ဒေတာနေတယ
်မင်းနီဆိုတာမှာနေတဲ့ဆော့ဆန်ရှိုင်းတင်မတီဖြစ်ပါတယ်ရှင်ကဘာကြီးဖူနွေးလာမှုရဲ့တက်ရောက်မှုကြောင့်လွန်ကဲတဲ့မိုးလေဝသအခြေအနေတွေဖြစ်လာပြီးတော့အခြေရေလဲပုံများလာမယ်လို့သိပ္ပံပညာရှင်တွေကပြောထားပါတယ်တင်းကြလေးမရှိတဲ့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာနှင်းတွေအထူးထက်ကျနေချိန်မှာအမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းပြည်နယ်တချို့နေရာတွေမှာတော့ February လမှာရှိတဲ့ပုံမှန်အပူချိန်ထက်ကို 30 ဒီဂရီလောက်ပိုပူပြီးတော့ဆန်းချိန်တင်ခဲ့တာကသက်တည်တွေဖြစ်တယ်လို့ပညာရှင်တွေကထောက်ပြပါတယ်ဒါကြောင့်လေနောက်နှစ်တွေမှာမင်းနီဆိုတာလိုအေးအေးတန်မျိုးကြုံရတဲ့နေရာတွေပို့ပြီးတော့များလာနိုင်ပါတယ်ရှင်။ကျွန်မစုမြတ်မော်ပါ
။မဆုမြတ်မော်တင်ဆက်ခဲ့တဲ့လူမှုရှုခင်းအစီအစဉ်မှာရှင်ဆက်ပြီးတော့မအေးသနာကျော်စူးစီးတင်ပြထားတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ရှုစားနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေချင်းမှုရေကြီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှာပြောပြပေးသွားပါမယ်
ကျမဧသနာကျော်ပါ။ပြည်နိုင်ငံကနာမည်အကြီးဆုံးမင်းသမီးတစ်ယောက်ဖြစ်တဲ့မင်းသမီးဖန်ဘင်မင်းဟာ9နှစ်ကြာပြည်သက်ရှိကပျောက်နေပြီးတဲ့နောက်ဖေဖော်ဝါရီ23ရက်နေ့ကတော့ဂျာမနီနိုင်ငံဘယ်လင်မြို့တော်မှာကျင်းပသွားတဲ့ဘယ်လင်ရဲ့ရုပ်ရှင်ပွဲတော်မှာပြည်သက်ရှိပြန်ရောက်လာခဲ့ပါတယ
်။မေရှိ我在家里非常的其实是特别谢谢全世界。
ကျမအိမ်မှာရှိပါတယ်။ကျမကိုစိတ်ပူကြတဲ့အတွက်တကွာလုံးကတငယ်ချင်းတွေကိုကျမကျေးဇူးတင်ပါတယ်။ကျမအဆင်ပြေပါတယ်။အိမ်မှာပဲရှိနေတာပါ။ကိစ္စလေးတွေလုံးဆရာရှိရာလုပ်နေပါတယ်။လူတိုင်းဘဝမှာအတက်ကြဆိုတာရှိတာပါပဲ။အနေမိုင်းအခြေအနေကိုရောက်နေချိန်မှာဖြည်းဖြည်းမမန်ပြန်ထူမတ်တက်ရမှာပါပဲလို့ဖန်ပင်ပင်းကပြောသွားပါတယ်။မင်းသမီးပင်မဲဟာ2018ခုနှစ်မှာလူမြင်ကွင်းကပျောက်သွားတာဖြစ်ပြီးတော့သူဘယ်ရောက်နေလဲဆိုတာပြည်ရင်းပြည်ပကစိတ်ဝင်စားနေခဲ့ကြတာပါ2018ခုနှစ်မှာ Forbes Magazine ရဲ့အဆိုအရဖန်ပင်မင်းကဝင်ငွေဒေါ်လာ44သန်းယွမ်သန်း300နဲ့ဝင်ငွေအမြင့်ဆုံးရရှိတဲ့အမှုပညာရှင်ဖြစ်ပါတယ်အော်တိုဘာလမှာတော့တရုတ်အဆိုအရကဖျော်ဖြေရေးနယ်မှာအခွန်ရှောင်မှုတွေကိုတိုက်ဖျက်တဲ့စီမံချက်နဲ့လိုက်ပြောအရေးယူတော့အခွန်လက်ကျန်တွေဒဏ်ကြေးတွေဖြစ်နေဖန်ပင်မင်းကိုရန်ငွေတန်880ကျော်ပေးဖို့အမိန့်ပေးခဲ့တာပါဖန်ပင်မင်းကတော့သူ့ရဲ့ဝေဘိုဆိုရှယ်စာမျက်နှာကနေပြီးတော့ကွန်မြူနတီပါတီနဲ့ဝေဘိုဘော်ကပြည့်တဲ့63တန်းကိုတောင်းပန်ခဲ့ပါတယ
်最大的挑战是我五年没有演戏了在这个五年的过程当中我
觉得ခက်ခဲတဲ့ဖြစ်စဉ်ပါပဲဒါမဲ့လည်းအဲ့တစ်ချိန်တည်းမှာပဲအစ်စ်အစ်စ်တွေလည်းအများကြီးသိလာရပါတယ်ပြီးတော့အဖြစ်အပျက်တွေလူတွေကိုအမြင်တစ်မျိုးနဲ့မြင်လာနိုင်ပါတယ်နောက်တစ်မျိုးပြောရရင်လဲကျမတို့တကယ်တင်ငန်းစာကောင်းပါပဲဒီတော့အားလုံးကျေးဇူးပါမိခွန်းနေအတွက်ပါကျမတို့အားလုံးအဆင်ပြေပါတယ်လို့ပြောသွားပါတယ်သူကအကြာကြီးအမှုပညာလုပ်ငန်းတွေရပ်ထားခဲ့ပြီးတော့မှအခုပြန်စားတော့လုံရကန်ရခက်ခဲပါတယ်လို့လည်းပြောပါတယ်မင်းသမီးဖန်မင်းမင်းအခုလိုမျိုးပြည်သက်ရှင်းပေါင်ပြန်ရောက်လာတာဟာတရုတ်နိုင်ငံနဲ့ဟောင်ကောင်မှာကိုဗစ်လုံးဝကင်းရှင်းရေးတားမြစ်ချက်တွေကိုဖြေလျှော့ပေးချိန်မှာပဲအခုလိုတရုတ်ဘာသာစကားပြောရုပ်ရှင်နိုင်ငံတကာစင်မြင့်မော်ကိုပြန်ရောက်လာတာကိုလည်းမိမောင်းထိုးပြတာလာလည်းဖြစ်ပါတယ်။တရုတ်မင်းသမီးဖန်ပင်ပင်တောင်ကိုရီးယားမင်းသမီးနဲ့တွဲဖက်တရုတ်ဆောင်ထားတဲ့ Green Knight ရုပ်ရှင်ကားကိုတော့ဖေဖော်ဝါရီ26ရက်နေ့ကကျင်းပပြီးပြီးသွားတဲ့ဘယ်လင်ရဲ့ရုပ်ရှင်ပွဲတော်မှာပြသသွားခဲ့တာပါ။တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကဒုစရိုက်လောကကိုဇာတ်ရင်တည်းရိုက်ကူးထားတဲ့ရုပ်ရှင်မှာဖန်ပင်ပင်ပါဝင်တရုတ်ဆောင်တာဖြစ်ပြီးတော့ရုပ်ရှင်ထဲမှာကိုရီးယားလူရောတရုတ်လူရောစကားပြောကန်တွေပါဝင်ပါတယ်။ဘယ်လင်ရဲ့ရုပ်ရှင်ပွဲတော်ကိုလာတက်တဲ့ဖန်ပင်ပင်ကဒီဇိုင်နာ Gareth Gupta ရဲ့ဝတ်စုံဆင်မြန်းလာတာပါသူ့အတွက်တည်တဲ့ဒီဇိုင်းထွင်ချုပ်လုပ်ထားတာဖြစ်ပြီးတော့ရွှေရောင်ဝတ်စုံကသူ့ရဲ့အသားရည်နဲ့အမတမာလိုက်ဖက်ပါရင်အသက်40ရှိပြီဖြစ်တဲ့မင်းသမီးဖန်ပင်ပင်ကရုပ်ရှင်မင်းသမီးလည်းဖြစ်တယ်လို့မော်ဒယ်လည်းလုပ်သချင်းလည်းဆိုရုပ်ရှင်ကားတွေလည်းထုတ်လုပ်သူဖြစ်ပြီးတော့နှစ်တော်တော်ကြာလို့တရုတ်နိုင်ငံမှာရှန်ရှန်တောင်ကြော်ကြားသူဖြစ်ပါတယ်သူရဲ့ကြော်ကြားမှုကဟောလီဝုဒ်ထိပါရောက်ပြီးတော့သူက2014တုန်းကထွက်တဲ့ X-Men Days of Future Past ရုပ်ရှင်ကမှပါဝင်သရုပ်ဆောင်ခဲ့တာပါ။ဒါမဲ့လည်းအခွန်ရှောင်မှုပြဿနာစကလေးကသူ့ရဲ့သတင်းတွေဓာတ်ပုံတွေဆိုရှယ်မီဒီယာနဲ့ပြည်သက်ရှိကနေပျောက်သွားခဲ့ပါတယ်။ဒီကြားထဲမှာတော့လူရှိတစ်ခေါက်တစ်ခေါက်ပြန်ထွက်လာခဲ့တာရှိပါတယ်ရှင်။Took my crew to Japan, partied like Kardashians.
Took my besties to LA, where the girls like...မရေတနာကျော်စီစဉ်တင်ဆက်ခဲ့တဲ့တတ်တက်ရောင်သတင်းလွှာအစီအစဉ်မှာရှင်တင်းနာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေဆုံးသက်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုခင်မောင်စိုးမင်းကပြောပြပေးပါမယ်ရှင
်ရုရှားကျေးဇားတပ်ဖွဲ့ရဲ့အကြီးအကဲရပ်ဂီနီပရီဂိုရှင်ကသရုတ်တပ်ဖွဲ့အနေနဲ့ရုရှားအစိုးရစီကဖေဖော်ဝါရီလတုန်းကပေးထားတဲ့ဂရုအတိုင်းလက်နက်ခရမ်းမီးကျောက်တွေမရခဲ့ရင်ဘာမတ်မြို့အနီးရှိရှီရန်တိုက်ပွဲတွေမှာအဆုံးရှုံးတွေနဲ့ရင်ဆိုင်ရနိုင်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့လကဆိုရင်သူတို့တပ်ဖွဲ့တွေအပေါ်လက်နက်ပစ္စည်းထောက်ပံ့မှုမရှိတဲ့အတွက်ပရီဂိုရှင်ကရုရှားကာကွယ်ရေးဝန်ကြီးနဲ့တခြားအရာရှိတွေကိုပြစ်တင်ဝေဖန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုသမိုင်းမှာအရေးပါတဲ့လွတ်လပ်စွာမဲပေးမှုဆိုင်ရာလှုပ်ရှားမှုတစ်ခုဖြစ်တဲ့ Bloody Sunday သွေးစွန်တနင်္ဂနွေလှုပ်ရှားမှုမှာပါဝင်ကြတဲ့သူတွေကိုဂုဏ်ပြုတဲ့အနေနဲ့သမရဂျိုးပိုင်တင်ကအယ်ဘမ်မာပြည်နယ်ဆယ်မာမြို့ကိုတွားရောက်ခဲ့ပါတယ်။1965ခုနှစ်မတ်လကဆယ်မာမြို့မှာနိုင်ငံသားအခွင့်အရေးလှုပ်ရှားသူတွေငြိမ်းချမ်းစွာဆန္ဒပြတာကိုနေကန်ရဲတပ်ဖွဲ့ကရဲရဲဆက်ဆက်နှိမ်နင်းတာကြောင့်အဲ့ဒီနေ့ကိုသွေးစွန်းတဲ့တနင်္ဂနွေနေ့လို့ခေါ်တွင်တာဖြစ်ပါတယ်ခင်ဗျာ
။2023ခုနှစ်မတ်လ6ရက်တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကို
ိုခေမောင်စိုးမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joel Gales နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်ရှင်။VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရစေ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာလို့လိုတဲ့ဆန္ဒတွေပြေကြပါစေရှင
This program has come to you from the Voice of America, Washington.